Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဇူလိုင်လ22ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီနေ့ညအစီအစဉ်မှုကကျွန်မစုမုံပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညပဲသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးသွားမှာပါယူကရိန်းနိုင်ငံရဲ့ကာကွယ်ရေးအစီအစဉ်တွေအတွက်အမေရိကန်ကဒေါ်လာ1,000နောက်ထပ်ကူညီထောက်ပံ့ပေးသွားမှာပါဒီလာရီနဲ့ချီတင်းမှမှုဖြစ်ပွားနေခဲ့ရာကနေအစ္စရေးနဲ့ဆက်ဆက်ပြင်းရင်းလိုက်ပြီးဖြစ်တယ်လို့ဟာမတ်အဖွဲ့ကဒီကနေ့မှကြေညာလိုက်ပါတယ်ဒါလို့ထိတ်တန့်ရောက်တဲ့နေ့ကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမှာကတော့ကြားပြီနဲ့အတွင်းမှာပူဇော်အောင်စံချေရုပ်ထူထားတာနဲ့ပတ်သက်ပြီးတော့ဝိုင်းမီဆန္ဒပြကြတဲ့အပေါ်ကြားပြီနဲ့ဝန်ကြီးချုပ်ကဘယ်လိုတုံ့ပြန်ပါသလဲ
အဲ့တော့တက်ကူလိုလို့တူပါထိုင်ထိုင်လို့ကျွန်တော်တို့အမိန့်ပြရမယ်တာဝန်ပေးရမယ်ဒါကျွန်တော်ရဲ့လွတ်ဆန်း
တက်ကူသုံးမယ်ဆိုရဲကြရားပြည်နယ်ဝန်ကြီးချုပ်ရဲ့တုံ့ပြန်ချက်အပေါ်ဝေဖန်မှုတွေနဲ့ထွက်ပေါ်နေကြတဲ့သတင်းနောက်မကြခင်ပြီးဆုံးသွားတဲ့ငြိမ်းချမ်းရေးညီလာခံကနေငြိမ်းချမ်းရေးလုပ်ငန်းစဉ်ဘလို့အထောက်အကူပြုမလဲဆိုတာသုံးသပ်ထားတဲ့သတင်းမှတ်ရဒီသတင်းနောက်မှဆုအစီအစဉ်မှာနားဆင်ရဖို့ရှိသလိုမြန်မာနိုင်ငံရဲ့ညာမောင်းကားစစ်ကွက်အကြောင်းသုံးသပ်ထားတဲ့မြန်မာတခွေအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့စနေနေ့ဒဲရီလိုက်အစီအစဉ်တင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်
နောက်ကိုရီးယားမှာနျူကလ িয়ার ကင်းရှင်းရေးလှုပ်ဆောင်မှုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဆက်ပြီးတော့ဖိအားပေးသွားရမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကတောက်ကြနေမှာပြောပါရယ်ဒီဤမှန်းချက်ကိုရဖို့အတွက်တန်ခတ်ရေးယူမှုကိုအကောင့်ထဲဖော်ဖို့ကအဓိကကြပါရယ်တန်ခတ်ရေးယူမှုကိုအကောင့်ထဲမဖော်ဘူးဆိုရင်မြောက်ကိုရီးယားမှာနျူကလ িয়ার ကင်းရှင်းရေးအောင်မြင်မှုအလားအလာပျောက်ကွယ်သွားမိမယ်လို့နယူးယောက်မြို့ကုလသမဂ္ဂယုံတောက်ကြနေကအစည်းအဝေးတွေလုပ်ခဲ့ပြီးတဲ့နောက်ဝန်ကြီးပွန်ပေယိုကသတင်းတောက်တွေကိုပြောပါရယ်သူဟာတောင်ကိုရီးယားနိုင်ငံသားဝန်ကြီးကန်ချွန်ဝါကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့လည်းတီးခြားစီတွေ့ဆုံဆွေးနွေးပါရယ်ဒီလအစောပိုင်းကသူ့ရဲ့မြောက်ကိုရီးယားခီးစဉ်နဲ့ပတ်သက်ပြီးတော့လည်းကုလသမဂ္ဂလူငယ်ရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအားလုံးနဲ့ဂျပန်တို့ကိုဝန်ကြီးပွန်ပေယိုကရှင်းလင်းပြောဆိုပါရယ်သူနဲ့အတူကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလီလည်းအတူပါဝင်ပါရယ်နိုင်ငံတကာတက္ကသိုလ်ရည်ယူမှုတွေအရခွင့်ပြုထားတဲ့ပမာဏကိုကျော်လွန်ပြီးလောင်စာဆီတွေခိုးတင်လာလို့မျိုးမြောက်ကိုရီးယားဟာတက္ကသိုလ်ရည်ယူမှုတွေကိုလက်ပတ်ဆောင်ရှားပြီးတော့လုပ်ဖို့ကြိုးစားနေတယ်လို့ဝန်ကြီးပွန်ပေယိုကသတိပေးပါရခင်ဗျာ
တရုတ်နိုင်ငံကဆက်သွယ်ရေးလုပ်ငန်းကြီးဖြစ်တဲ့ ZTE အပေါ်အရေးယူတန်းခတ်မှုတွေထပ်ပြီးချမှတ်ရေးကြိုးပမ်းမှုတွေကို American Republican လွှတ်တော်အမတွေကလက်လျှော့လိုက်ပါပြီမနေ့တောက်ချာနေ့ကအခုလိုဆုံးဖြတ်လိုက်ကြတာကြောင့် ZTE ကုမ္ပဏီဆက်ပြီးလက်ပတ်နိုင်ရေးခွင့်ပြုပေးခဲ့တဲ့သမ္မတ Donald Trump အတွက်အောင်ပွဲခံမှုဖြစ်လာစေပါတယ်တရုတ်ဆက်သွယ်ရေးလုပ်ငန်းကြီး ZTE ကို American ထုတ်ပစ္စည်းတွေဝယ်ယူခွင့်ကန့်သတ်ထားတဲ့ပြဋ္ဌာန်းချက်ကို Republican လွှတ်တော်အမတွေကဆိုင်းငံ့လိုက်တာပါလာမယ့်ရက်တွေအတွင်းလွှတ်တော်နေရာစလုံးမှာမဲပေးအတည်ပြုတော့မယ်လို့ခန့်မှန်းရတဲ့အဲ့ဒီပြဋ္ဌာန်းချက်မူကြမ်းကိုအမတ်တွေကရယေရနာထားဖို့ဆုံးဖြတ်ခဲ့ကြတာဖြစ်တယ်လို့အောက်လွှတ်တော်အမတ်တွေကပြောပါရယ် CDE ကုမ္ပဏီမှာအသုံးပြုတဲ့ PC တွေရောင်းချပေးနေတဲ့ American Company တွေကိုကန့်သတ်ထားတာတွေဖယ်ရှားပေးဖို့သမ္မတ Trump ကဆုံးဖြတ်ခဲ့တဲ့အပေါ်ပါတီ News လုံးကလွှတ်တော်အမတ်တွေဝေဖန်နေကြတာဖြစ်ပါတယ
်ယူကရိန်းနိုင်ငံရဲ့ကာကွယ်ရေးအစီအစဉ်တွေအတွက်ဒေါ်လာ1,000ထောက်ပံ့ပေးသွားမယ်လို့ American ကာကွယ်ရေးဌာနကပြောလိုက်ပါရယ်ဒီငွေတွေကိုလူသက်တရက်ထိခဲ့ဆုံရှင်စင်နိုင်တဲ့အနေအထားမျိုးတွေမှာမဟုတ်တဲ့စစ်သင်တန်းတွေအကြံပေးအဖွဲ့နဲ့တပ်ဖွဲ့ဝင်တွေအသုံးပြုရမယ်စစ်ဖက်သုံးဆောင်တွေဝယ်ယူရမှာအသုံးပြုသွားမှာဖြစ်တယ်လို့ပန်ဒဂွန်ကတောက်ကြနေမှာကြေညာခဲ့တာပါဘယ်အချိန်မှအကူအညီပေးသွားမယ်ဆိုတာကိုတော့နောက်ပိုင်းမှာဆုံးဖြတ်မယ်လို့လည်းပန်ဒဂွန်ကပြောပါတယ်ယူကရိန်းပိုင်ခရိုင်းမီးယားကျွန်းဆဲကိုရုရှားကသိမ်းပိုက်ခဲ့တဲ့2014ခုနှစ်လောက်ကစလို့လူမျိုးရေးဆိုင်ရာကိစ္စရပ်တွေမှာတုံ့ဆဲဖို့ယူကရိန်းနိုင်ငံကိုအမေရိကန်ကအစုစုပေါင်းဒေါ်လာ10,000ကျော်ထောက်ပံ့ပေးထားပြီးပါပြီယူကရိန်းဆိုရကလည်းသူ့ရဲ့တပ်ဖွဲ့အနေနဲ့နေတိုမြောက်အတ္တလန္တစ်ဆက်ဆံချုပ်အဖွဲ့နဲ့ပူးပေါင်းပြီးတော့ဆောင်ရွက်နိုင်ဖို့လည်းကြိုးစားနေတာပါအမေရိကန်နေအနေနဲ့အခုလိုအကူအညီတွေပေးရနေတာကြောင့်ယူကရိန်းနိုင်ငံအနေနဲ့ကိုကိုကိုခုခံကာကွယ်မဲ့စွန့်ရီတူလာလိမ့်မယ်ဆိုပြီးတော့လည်းပင်နဂွန်ကပြောပါတယ်ဖင်လန်နိုင်ငံဟဲလ်စင်ကီမြို့ကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ရဲ့ထိပ်သီးဆွေးနွေးပွဲအပေါ်အကြီးအကျယ်ဝေဖန်မှုတွေရှိနေချိန်မှာပဲဒီအမေရိကန်ကာကွယ်ရေးဌာနရဲ့ယူကရိန်းပေါ်ကူညီပေးအစီအစဉ်ထွက်ပေါ်လာတာပါခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်ရေးဆိုင်ရာတင်မမှုတွေတိုးလာနေတဲ့တရုတ်သမ္မတရှီချင်းပင်ဟာလေးနိုင်ငံအလက်ပတ်ခီးစင်တဲ့အာဖရိကကိုဒီကနေ့ဆက်ရောက်ပါတယ်အာဖရိကတိုင်းနိုင်ငံတွေနဲ့စီးရေးစီးပွားရေးဆိုင်ရာအလေးနဲ့ပူးပေါင်းဆောင်ရွက်ညှိနှိုင်းနိုင်ရေးရည်ရွယ်ပြီးတော့အခုလိုရောက်ရှိလာတာပါတရုတ်နိုင်ငံမှာသမ္မတသက်တမ်းကန့်သတ်ချက်တွေကိုပြီးခဲ့တဲ့မတ်လကပယ်ဖျက်ပြီးနောက်ထပ်သက်တမ်းအတွက်အရွေးခံလာရတဲ့အချိန်ကစပြီးသဟသမ္မတရှီရဲ့ပထမဆုံးပြည်ပခီးစင်လည်းဖြစ်ပါတယ်တရုတ်နိုင်ငံဟာအာဖရိကရဲ့အကြီးဆုံးကုန်သွယ်ဖက်လည်းဖြစ်တယ်လို့ ာဖရိကဥကြိုးလို့ခေါ်တဲ့ဂျီဘူတီနိုင်ငံမှာပထမဆုံးတရုတ်စစ်ခြေစိုက်စခန်းကိုမနစ်ကဖွင့်လှစ်ခဲ့ပါတယ်။တခါတရုတ်တို့ကြော်တော်နောက်ခံပေးထားတဲ့အာဖရိကရဲ့အကြီးဆုံးလွတ်လပ်တဲ့ကုန်သွယ်ဆောင်တစ်ခုကိုလည်းဒီလမှာစတင်မှာပါ။လက်တော်နှစ်တွေမှာအမေရိကန်တို့ထက်တာလိုပြီးတော့အာဖရိကဘက်ကိုလက်နဲ့ရောင်းချပေးခဲ့တဲ့တရုတ်ဟာအာဖရိကကဒါဇင်နဲ့ရှိတဲ့စစ်ဖက်အရာရှိတွေကိုတရုတ်အာဖရိကဆက်သွယ်ရေးကာကွယ်ရေးဆိုင်ရာပထမဆုံးဖိုရမ်ကိုလည်းဖိတ်ကြားခဲ့ပါတယ်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။စနေနေ့ညသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။လာရီနဲ့ချီတက်မှမှုတွေဖြစ်ပွားခဲ့ရကနေအခုခါမှာတော့အစ္စရေးနဲ့ဆက်ဆက်ပြင်းထန်လိုက်ပြီးဖြစ်တယ်လို့ဟားမတ်စ်ဖွဲ့ကဒီကနေ့မှပြောလိုက်ပါတယ်။ဒါပေမဲ့လည်းပါလက်စတိုင်းတွေဟာသတ်မှတ်နေမြေကိုဖျက်ချော်ဖို့ကြိုးစားတာကြောင့်ဆိုပြီးတော့ဂါဇာကဟားမတ်စ်တီးရဲ့နေရာတစ်ခုကိုအစ္စရေးတင်ကားတွေကဒီကနေ့မနက်မှာပဲပြစ်ခတ်တက်ခတ်ခဲ့ပေမဲ့အထူးကအသေးပြောက်စီးရင်တော့မသိရပါဘူး။အီဂျစ်နဲ့ကုလသမဂ္ဂရဲ့ဆက်ဆက်ပြင်းပြမှုကြောင့်အစ္စရေးနဲ့ပါလက်စတိုင်းကြားအရင်သဘောတူညီထားခဲ့တဲ့အခြေအနေကိုပြန်ရောက်သွားပြီလို့ဟားမတ်စ်ပြောခွင့်ရ40ဘာဟုန်ကကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ။မကြာခဏပြည်ပခါတွေဖြစ်ပွားနေတဲ့ဂါဇာဒေသမှာအစ္စရေးစစ်သားတဦးနဲ့ပါလက်စတိုင်းလူဦးသေဆုံးပြီးနောက်တည့်ရက်မှာအပြစ်ခတ်ရစေးကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။အစ္စရေးနဲ့ဟားမတ်စ်အပွဲကြားပြည်ပခါတွေဖြစ်ပွားခဲ့တဲ့2014ခုနှစ်ကစလို့ဂါဇာမှာအစ္စရေးစစ်သားတဦးအခုလိုသေဆုံးတာဟာပထမဆုံးဖြစ်ပါတယ်။ဒါလို့အစ္စရေးစစ်သားတဦးသေဆုံးတာကိုလက်တုံ့ပြန်တဲ့အနေနဲ့ဟားမတ်စ်ရဲ့နေရာ60လောက်ကိုချက်လေယာဉ်တင်ကားတွေတုံပြီးတော့တောက်ကြနေမှာအစ္စရေးကတိုက်ခတ်ခဲ့ပါတယ်။ကုလသမဂ္ဂကတော့နှစ်ပတ်စလုံးအနေနဲ့စစ်ပွဲတွေရှောင်ရှားကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ။
ကိုလံဘီယာနိုင်ငံကလက်ဝဲဝါဒီ FARC ပျောက်ကြားသဘုံတပ်ဖွဲ့ဝင်ဟောင်းအတော်များများဟာလွှတ်တော်အမတ်တွေအဖြစ်မနစ်တောက်ကြနေကကြံသက်စာချိန်ဆလိုက်ပါတယ်။ညဉ့်ညဲသဘောတူညီချက်အရအနည်း90ကြာစစ်ပွဲတွေရက်စဲလိုက်ပြီးတဲ့နောက် FARC သဘုံတပ်ဖွဲ့ဝင်ဟောင်းတွေကိုအထက်နဲ့အောက်လွှတ်တော်ကအမတ်900 900ပေးအပ်လိုက်တာပါ။ညဉ့်ညဲသဘောတူညီမှုရယူနိုင်ခဲ့တဲ့သမရဟောင်း Jose Manuel Santos ကလွှတ်တော်အမတ်တွေရဲ့ကြံသက်စာချိန်ဆပွဲကိုတက်ရောက်ခဲ့ပါတယ်။ဆယ်စုနှစ်ပေါင်းများစွာပြည်ရေးစစ်ဖြစ်ခဲ့ပြီးတဲ့နောက်ကိုလံဘီယာအစိုးရနဲ့လက်ဝဲဝါဒီသဘုံတွေကြားညဉ့်ညဲသဘောတူညီချက်ရအောင်ညှိနှိုင်းကြိုးပမ်းပေးမှုအတွက်သမရ Santos ဟာ Nobel ညဉ့်ညဲရဲ့ဆုချီးမြှင့်ခြင်းခံခဲ့ရပါတယ်။ဒါပေမဲ့လည်းဒီသဘောတူညီချက်နဲ့ပတ်သက်ပြီးတော့ကိုလံဘီယာနိုင်ငံမှာနှစ်နဲ့ရှည်ရှည်တဘောတာကွဲလွဲနေပါတယ်။လာမယ့်လမှာတာဝန်ယူရမယ့်ကိုလံဘီယာသမ္မတသစ် Ivan Duque ကညဉ့်ညဲတဘောသူညီမှုကိုအစ်စ်ပြန်လဲရေးဆွဲမယ်လို့ရွေးကောက်ပွဲမဲဆွယ်စင်မာဂရီပေးပြောကြားခဲ့ပါတယ်။လူသားထုပေါ်ကျလို့နဲ့ရာဇဝမှုတွေကိုတပုံတပ်ဖွဲ့တွေကကျလွန်ခဲ့တယ်ဆိုရင်နိုင်ငံရေးလောကထဲမွင့်ခင်ပြစ်ဒဏ်ခံယူဖို့လိုတယ်လို့သမ္မတသစ် Duque ကလိုလာနေတာပါ။လူပေါင်းသသိန်းကျော်တည်ကြည်ပြီးတော့တန်းနဲ့ချီနှစ်ရက်ရွှေ့ပြောင်းစေခဲ့တဲ့စစ်ပွဲတွေဟာညဉ့်ညဲတဘောသူညီမှုကြောင့်အဆုံးသတ်သွားခဲ့ရတာလည်းဖြစ်ပါတယ်။
အမေရိကန်နိုင်ငံသားတွေကိုပြစ်မှတ်ထားပြီးငွေညှစ်လိမ်လည်တောင်းခံတဲ့အိန္ဒိယခြေစိုက် Golf Center မှာအလုပ်လုပ်ကင်နေသူ22ဦးကိုအမေရိကန်အစိုးရကထောင်ထဲချမှတ်လိုက်ပါတယ်။ဒီပြစ်မှုကျူးလွန်သူတွေကိုထောင်ထဲ၄နှစ်ကနေ20အထိချမှတ်လိုက်တာပါ။သက်ဆိုင်ရာအစိုးရတွေနဲ့ပူးပေါင်းပြီးပထမဆုံးအကြိမ်အနေနဲ့လူတော်များများကိုထောင်ထဲချမှတ်လိုက်တာဖြစ်ကြောင်းအမေရိကန်ရှိနေချုပ် Jeff Sessions ကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အဲ့ဒီမတမာသူတွေဟာအမေရိကန်နိုင်ငံမှာနေထိုင်တဲ့သူတွေစီကနေဒေါ်လာသန်းနဲ့ချီလိမ်လည်ရယူသွားခဲ့ကြအမေရိကန်ရရှိတွေကပြောပါတယ်အသက်အရွယ်ကြီးသူနိုင်ငံသားတွေနဲ့ရွှေ့ပြောင်းချေချနေထိုင်သူတွေကိုအဓိကပြစ်မှတ်ထားပြီးတော့သူတို့ကချင်းကြောင့်ငွေညှစ်တောင်းခံတာပါအဲလိုငွေညှစ်တောင်းခံရမှာမတမာသူတွေဟာအကောက်ခွန်ဝန်ထမ်းပုံစံမျိုးလိမ်လည်ပြီးဖုန်းခေါ်ဆိုကဒီအခွန်ပေးဆောင်စရာရှိတာပေးဖို့နဲ့အဲလိုမှမဟုတ်ရင်လာဖမ်းဆီးမယ်လို့ချင်းကြောင့်ပြောဆိုတဲ့နည်းလမ်းမျိုးတွေကိုလည်းတုံတယ်လို့တရားရေးဌာနကပြောပါတယ်အဲနောက်မတမာသူတွေဟာသူတို့ကိုအွန်လိုင်းကနေငွေလွှဲပေးဖို့တောင်းဆိုပါတယ်အခုခါမှာအဲ့လိုချင်းချောင်းငွေညင်ရမှာပါဝင်တဲ့ချီကာဂိုအခြေစိုက်အသက်40နှစ်အရွယ်မစ်ရှာကူမာပတဲကိုအမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်20ချမှတ်ထားပါတယ်။ဒါ့အပြင်အိန္ဒိယအခြေစိုက် Call Center ဝန်ထမ်း32ဦးနဲ့ Call Center 5ခုတို့ကိုငွေကြေးခေါ်ဝါချမှုလိမ်လည်မှုတို့နဲ့ဆွဲချက်တင်ထားတယ်လို့ပြောပါရခင်ဗျာ
။ဂျပန်နိုင်ငံမှာစံချိန်တင်းလောက်တဲ့အပူလိုင်းဖျက်ဆီးတာကြောင့်လူပေါင်း30လောက်သေဆုံးပြီးထောင်ထဲချတဲ့လူတွေလည်းအပူလိုင်းတန်းခန်းစားရတာကြောင့်နိုင်ငံတော်ကစီရင်နေမှာတရားကုသခံယူနေပါတယ်။အစိုးရကတော့အပူတန်းကိုခံနိုင်အောင်ရေများများတောက်ဖို့နဲ့လေအေးဆက်အသုံးပြုဖို့တိုက်တွန်းနေပါတယ်။ဂျပန်နိုင်ငံပိုင်းမှာဆိုရင်အပူချိန်ဟာ47ဒီဂရီဆယ်စီယပ်ရှိပြီးကျိုတိုမှာဆိုရင်ခုနှစ်မြောက်အနေနဲ့38ဒီဂရီဆယ်စီယပ်ထိရှိနေပါတယ်။အခုလိုအပူချိန်မြင့်တက်နေတာကြောင့်လာမယ့်2020ကျရင်တိုကျိုမှာကျင်းပမယ့်အိုလံပစ်ပြိုင်ပွဲကျင်းပနိုင်မှာမလားဆိုပြီးတော့လဲလူရိဆိုရင်နေပါတယ်လွန်ခဲ့တဲ့သတင်းပတ်ကတိုကျိုကိုရောက်ရှိလာတဲ့အိုလံပစ်ပြိုင်ပွဲကျင်းပနိုင်ရေးစီစီရေးအဖွဲ့ရဲ့အကြီးအကဲဂျွန်စကော့စ်ကဒီအပူချိန်ရောက်အခက်အခဲစိန်ခေါ်မှုတွေရင်ဆိုင်ရနိုင်ကြောင်းပြောဆိုထားပါတယ်
Direct from Washington, the voice of America, VOA.
စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးပြည်တွင်းသတင်းပေးပို့ချက်တပုတ်ကိုတင်ပြပေးကြပါရစေ။ကယားပြည်နယ်တွင်ဗိုလ်ချုပ်အောင်ဆန်းကြေးရုပ်ထုထားတာနဲ့ပတ်သက်ပြီးတော့ဝိုင်းဆန္ဒပြကြလို့ပြည်နယ်အေးချမ်းမှုကိုထိခိုက်စေတဲ့ဆိုရင်စစ်တပ်နဲ့အရေးယူကင်တွယ်သွားမယ်လို့ကယားပြည်နယ်ဝန်ကြီးချုပ်ကပြောကြားလိုက်တဲ့အပေါ်ပြင်းပြင်းထန်ထန်ဝေဖန်ခံရပါတယ်။ဗိုလ်ချုပ်ကြေးရုပ်ထားရှိမှုနဲ့ပတ်သက်ပြီးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ကရင်နီလူငယ်အဖွဲ့ကြီးတွေမကြသေးမီရပ်ပိုင်းတော့ကတွေ့ဆုံညှိနှိုင်းပွဲမှာအခုလိုမျိုးဝန်ကြီးချုပ်ကပြောဆိုသွားတာဖြစ်ပါတယ်။သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကယားပြည်နယ်တွင်ဗိုလ်ချုပ်ကြေးရုပ်သရှိရေးကာကွယ်လှုပ်ရှားမှုတွေကပြည်နယ်အေးချမ်းမှုကိုထိခိုက်မယ်ဆိုရင်စစ်တပ်ကိုအမိတ်ပေးကင်တွယ်ခိုင်းမယ်လို့ကယားပြည်နယ်ဝန်ကြီးချုပ်အဖောင်ရှူကနေပြောဆိုခဲ့ပါတယ်။
ဒါလို့ပြောရတဲ့ဒါတိုင်းမှဖြစ်လာတဲ့ကျွန်တော်ရဲတပ်ဖွဲ့ကအနေလေးပဲ။ဒါတော့တပ်ကိုလုံးဝသိဥပဒေထိုင်းလို့ကျွန်တော်တို့အမိတ်ပြရဲတာဝန်ပေးရမယ်။ဒါကျွန်တော်ရဲ့လုပ်ဆောင်ရမယ်တာဝန်ဖြစ်တယ်။ကျွန်တော်ပြောချင်းဖြစ်တယ်
ပြည်ကရတနင်္လာနေ့မှာကြရပြည်နယ်ဆူရဖွဲ့နဲ့ကြရပြည်နယ်အတွင်းလက်နက်ကန်ဖွဲ့တွေဖြစ်တဲ့ကရင်နီမျိုးသားတိုးတက်ရေးပါတီ KMPP ကရင်နီပြည်လူမျိုးပေါင်းစုံပြည်သူ့လူမျိုးရေးသားဦး KMPLF ကလလာတာကရမ်းပြည်တပ်ပါတီ KNLB ကရင်နီမျိုးသားငြင်းချမ်းရေးနဲ့ဖွံ့ဖြိုးရေးပါတီ KMPDP ကရင်နီမျိုးသားစီလုံညွေရေးဖွဲ့ KNSO ကျဲဖြူစတဲ့အဖွဲ့ခေါင်းဆောင်တွေနဲ့ကရင်နီလူငယ်ဖွဲ့တို့နဲ့တွေ့ဆုံမှုတွင်ဝန်ကြီးချုပ်ကနေပြောဆိုခဲ့တာပါပြရပြည်နယ်လွိုင်ကုံမြို့မှာဗိုလ်ချုပ်အောင်ဆန်းမြင်းစည်းကြေးရုပ်သားရှိမှုနဲ့ပတ်သက်ပြီးတန့်ကွက်မှုတွေရှိနေတာကြောင့်ပြည်နယ်ဆိုးရွားဖွဲ့ကနေကရင်နီလူငယ်စုကုစလဲတွေကိုမနေ့ကဆိုးရွားဖွဲ့ရုံးမှာခေါ်ယူတွေ့ဆုံခဲ့ရမှာညှိနှိုင်းမှုအစီအမပြေခဲ့ဘူးလို့ကရင်လူငယ်စုရဲ့ပြောရေးဆိုခွင့်ရှိသူခွန်ဘာနာဘုတ်ကပြောပါရယ
်လူငယ်တွေကိုဆောင်အားတန်ဆပ်ပေးမယ်အမှုတွေဆရာဆက်ဆွဲတာတွေမလုပ်ဘူးဆိုတာကိုပြောတယ်ဒါပေမဲ့အဲ့ဒါတွေလည်းဘာမှမဖြစ်လာပဲပြည်နယ်ဆိုရနဲ့ပေါင်းဆောင်ရဲ့ကိုယ်စိတ်ဆရာတော့မဖြစ်နိုင်တော့ဘူးဆိုတော့ကျွန်တော်တို့တဘောထားကိုသွားတင်ပြလို့မှကျွန်တော်တို့အပြန်လာလိုက်ရကြောင်းကျွန်တော်တို့တွေ့တဲ့ပုံစံအပြန်လာညီနိုင်တဲ့ပုံစံမဟုတ်ဘဲနဲ့အစိုးရကတစ်ဖက်ကဆုံဖြတ်တဲ့ပုံစံမျိုးရများတယ်ပေါ့
လွယ်ကုံမြို့ပန်းချံမှာဗိုလ်ချုပ်ကျေးရုပ်စိုက်ထူရေးအတွက်ကရင်နီလူငယ်တွေနဲ့ပြည်နယ်ဆိုရဖွဲ့တို့တွေ့ဆုံဆွေးနွေးမှုကဒီကနေ့ထိ၄ကြိမ်မြောက်ရှိပေမဲ့လည်းအဆင်မပြေသေးပါဘူးကယင်းဤလူငယ်ဖွဲ့တွေအနေနဲ့ကယားပြည်နယ်တွင်ဗိုလ်ချုပ်အောင်ဆန်းကြည်ရုပ်စိုက်ထူမှုအစီအစဉ်နဲ့ပတ်သက်ပြီးဆန္ဒဖော်ထုတ်ကန့်ကွက်ကြသလိုလက်ရှိမှာဒေသခံတွေရဲ့တဘောထားကိုစစ်တမ်းကောက်ယူနေစေလို့သူကပြောပါတယ်။ကယင်းဤမျိုးရာတိုးတက်ရေးပါတီ KMPP ဆက်ဆံရေးယုံတာဝန်ခံခူးညီးရွယ်ကတော့ဝန်ကြီးချုပ်တယောက်အနေနဲ့ပြဿနာကိုညှိနှိုင်းဖြေရှာရမှာဖြစ်ပြီးဒီလိုစကားတွေမပြောသင့်ဘူးလို့ဆိုပါတယ
်။အဲ့လိုလည်းသူမပြောသေးပါဘူး။အားလုံးပူပူလေးလေးသူချပ်ပြအဘိဓမ္မာသူရဲ့ဆန္ဒတဘောခါယူပြီးမှလုတ်တိမလုတ်တိရတော့အချပ်ပြပေးဖို့လိုတယ်ကျွန်တော်တော့လိုမျိုးလေ
ကန့်ကွက်ဆန္ဒပြမှုအပေါ်ဝန်ကြီးချုပ်ကနေတိုင်အားတုံးပြီးကင်တွေမဲ့ကိစ္စပြောဆိုမှုပုံမှာဝေဖန်တန်တွေမြင့်လာပေမဲ့ NLD ကကြားပြင်းနဲ့လှုပ်တော်ကူစလဲဦးအောင်နိုင်ဦးကတော့ဒီလိုအမြင်ရှိနေပါတယ
်ဒီလိုပဲဆိုတော့ပဲတစ်ဆက်တော့ဖြစ်တာပြီးဆိုတော့ထိတဲ့ပေးတဲ့နေရာမှာတော့သူတို့ကောပါလေကျွန်တော်ဒီမှာဆန္ဒပြတဲ့နေရာတော့မရဘူးဒီဆန္ဒပြမဲ့သူတွေအလုံးကလည်းပါဆိုတော့သူ့လမ်းကြောင်းတောင်းရတယ်အဲ့ဒါတစ်ဖက်တစ်ဖက်ကစူးလာလို့ဝစူးရတဲ့ယူတဲ့ဆန္ဒပြအောင်ဆိုတော့ထိတဲ့ထိတာကိုရဲထိတာကိုရတဲ့ကိစ္စပဲလေ
ကြားပြင်းနဲ့ဝန်ကြီးချုပ်ရဲ့ပြောဆိုမှုနဲ့ပတ်သက်လို့နိုင်ငံရေးလှိလာသုံးသပ်တောက်တာရမျိုးသိန်းကတော့အခုလိုသဘောထားမှတ်ချက်ပေးပါတယ
်ဒီမြို့ကျောင်းမှတ်ချက်ဟာကျွန်တော်တို့သွားနေတဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလမ်းကြောင်းနဲ့ဆန့်ကျင်ဘက်ဖြစ်နေတယ်လို့မြင်တယ်ဒီမိုကရေစီရဲ့အနှစ်သာရဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ခွင့်နဲ့လွတ်လပ်စွာစီတမ်းတဲ့လေခွင့်ဆိုတဲ့အခွင့်အရေးတွေအတွက်ကြီးမားတဲ့ချင်းချောက်မှုတစ်ခုပဲလို့မြင်တယ်ပြည်အောင်စုအစိုးရအနေနဲ့ဒီသက်ဆိုင်ရာဝန်ကြီးချုပ်ကိုလိုအပ်တဲ့စုံစမ်းစစ်ဆေးအရေးယူမှုတွေကိုမချက်မနေလုပ်ဖို့လိုအပ်တယ်လို့မြင်ပါတယ်
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရွေးကောက်ပွဲအနိုင်ရအစိုးရဖွဲ့လာပြီးနောက်ပိုင်းမှာဒီမိုကရေစီအခြေခံကောင်းမွန်လာလိမ့်မယ်လို့မျှော်လင့်နေကြပေမဲ့လည်းဇာနာဖော်ထုတ်မှုပေါ်မှာအရေးယူမှုတွေတားဆီးပိတ်ပယ်မှုတွေလှုပ်လှစွာပြောဆိုရေးသားခွင့်ပေါ်မှာကန့်သတ်မှုတွေပိုများလာတယ်လို့လူခွေရေးစောက်ကြည့်လေ့လာသူတွေကနေဝေဖန်မှုတွေလည်းရှိနေပါတယ်ခင်ဗျာ
နိုင်ကုန်းရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်သတင်းတော်မှတ်စုအစီအစဉ်ကိုအရင်ဆုံးတင်ဆက်ပေးကြပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအချိန်အတန်ကြာအောင်ပြန်ပြီးတော့မဆနိုင်ခဲ့တဲ့တတိယကျင်း27ရာစုပင်လုံညီလာခံဟာမကြခင်ရက်ပိုင်းကပဲပြီးဆုံးသွားခဲ့ပြီဖြစ်ပါတယ်။အစိုးရလွှတ်တော်စစ်တပ်နဲ့တိုင်းရင်းသားတွေကြားမှာညီလာခံပြန်ဆနိုင်မှုအတော်လေးညှိနှိုင်းခဲ့ရသလိုညီလာခံလုပ်ဖြစ်တော်လဲတိသာအောင်မြင်တဲ့ရလဒ်တွေထွက်မလာနိုင်တာမို့ ဒီ ငိမ့်ညာရေး လုပ်ငန်းစဉ် ဟာ တကယ် ပဲ အလုပ် ဖြစ် ပါမလား ဆို တဲ့ တန်တရား တွေ လည်း ထွက်ပေါ် နေ ပါတယ် ဒါကြောင့် ဒီ ငိမ့်ညာရေး ညီလာခံ က နေ ပြီး တော့ ငိမ့်ညာရေး လုပ်ငန်းစဉ် ကို ဘယ် လောက် အထိ အထောက် အကူ ပြု မလဲ ဆို တာ ကို ဒီ သတင်း မှတ် ရဲ့ သတင်း နောက် မှတ်စု အစီအစဉ် မှာ မတ်မေခါ စူးစီး တင်ပြ ထားတာ နားဆင် ပါ ရှင်
July 17 ရက်နေ့ကစလို့ပြည်အောင်စုငင်းငိုင်းညီလာခံ27ရာစုပင်လုံတတိယအစည်းအဝေးကိုနေပြည်တော်မှာစတင်ကျင်းပခဲ့တာပါ9ရက်တာကျင်းပခဲ့တဲ့အဲ့ဒီညီလာခံမှာပြည်အောင်စုသဘောတူညီချက်ဆိုပြီးအချက်14ချက်သဘောတူညီနိုင်ခဲ့ပါတယ်ဒါပေမဲ့လည်းညီလာခံအဖွဲ့မှာပဲကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ခက်ပြက်ပြက်မိန့်ခွန်းကြောင့်ဝေဖန်မှုတွေညံခဲ့တယ်လို့တိုင်းရင်းသားလက်နက်ကင်တွေနဲ့ပတ်သက်လို့မြမစစ်တပ်ရဲ့သဘောထားတင်းမာနေပြီလားဆိုတဲ့စိုးရိမ်တန်တရားတွေလည်းဖြစ်ပေါ်ခဲ့ပါတယ်။ငင်းငယ်လမ်းကြောင်းဆက်သွားမယ်ဆိုရင်တိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းတိုင်းက NCA တနိုင်ငံလုံးအပြည့်ရဲ့စာချုပ်မှာအရင်လက်မှတ်ထိုးကြဖို့ကာကွယ်ရေးဦးစီးချုပ်ကဖိအားပေးပြောဆိုခဲ့တဲ့ပုံဝေဖန်မှုတွေရှိခဲ့ကြတာပါ။ဒါအပြင်တိုင်းရင်းသားအဖွဲ့တွေနဲ့သဘောထားကွဲလွဲနေတဲ့ခွဲမထွက်ရမှုဟာငကိုငိမ့်ညာရေးကမ်းလှမ်းစဉ်ကတည်းကကြိုတင်သတ်မှတ်ချက်ဖြစ်တယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ကပြောဆိုခဲ့တာတွေကြောင့်တိုင်းရင်းသားတွေဘက်ကမကြေနပ်ခဲ့ကြပါဘူးအခုလိုညီလာခံတွေကျင်းပလာတာကတတိယအကြိမ်ရှိလာပေမဲ့တိုင်းရင်းသားတွေလိုလားနေတဲ့တောင်းဆိုနေတဲ့ဒန်းတူညီမကြီးကိုပိုင်ပြထန်းခွင့်နဲ့ဖက်ဒရယ်စနစ်ကိုလိုလားတဲ့ပြည်ထောင်စုတိဆောက်ရေးတွေကအလန့်ဝဲနေစေဖြစ်တယ်လို့တိုင်းရင်းသားအဖွဲ့တွေဘက်ကပြောဆိုတုံ့ပြန်ကြပါတယ် UPDJC လို့ခေါ်တဲ့ပြည်အောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီဒုဥက္ကဋ္ဌဒေါက်တာဆလိုင်းလျံမုံစာခေါင်ကလက်ရှိညီလာခံတွေကတိုင်းရင်းသားတွေလိုအပ်ချက်ကိုအကောင့်ထဲမပေါ်နိုင်သေးဘူးလို့ဆိုလိုက်ပါတယ
်။အခုရလာတဲ့အချက်အလက်တွေဟာပြည်တွင်းငင်းချမ်းရေးကိုအာမခံချက်ပေးနိုင်တဲ့အချက်အလက်တွေအလုံးအလုံးမရှိသေးဘူးဆိုတာကျွန်တော်ဟွန်ခံချင်ပါတယ်။သူနည်းလကောင်းပဲကျွန်တော်တို့တိုင်းရင်းသားလေးနဲ့ကင်တော်လှန်ရေးဖွဲ့စည်းတွေကဒီပေါင်းကုန်စေတော်လှန်ရေးလုပ်ပြီးတော့တောင်းဆိုတယ်တောင်းဆိုချက်တွေလည်းအလုံးအလုံးမရှိသေးဘူးဆိုတာကျွန်တော်ဝန်ခံချင်ပါတယ်။ဒါပေမဲ့တစ်ဖက်မှာပြည်သူလူထုကိုကျွန်တော်မေတ္တာရခံချင်တာဒီငင်းချမ်းရေးဖြစ်စဉ်ကတပွေးစာမဟုတ်ဘူး။ဖြစ်စဉ်အလိုက်သွားနေတာဟာဖြစ်ပါတယ်။ထို့အတွက်ကြောင့်ဒီညီလာခံမှာကျွန်တော်တို့အားလုံးအလုံးအလုံးမရတော့လေပဲ။ကျွန်တော်တို့ဖွင့်ပွဲမှာနိုင်ငံတော်ရေးတိုင်ပင်ခံပုဂ္ဂိုလ်ကလည်းဟို2019မတိုင်ခင်မှာညီလာခံ၃ခါကျင်းပမယ်လို့ပြောတယ်။တချို့ကြီးကလည်းအာ2020မှာညီလာဒီငင်းချမ်းရေးဖြစ်စဉ်ကိုအပီစီဆောင်ရွက်နိုင်အောင်ကြိုးစားမယ်လို့ပြောတဲ့အတွက်ဒီကာလအတွင်းမှာကျွန်တော်တို့လူချင်တာရအောင်လုပ်နိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်ဖက်ဒရယ်ပြည်ထောင်စုစနစ်တည်ဆောက်ရေးမှာအရေးကြီးတဲ့လုံခြုံရေးကဏ္ဍဘလို့နိုင်ငံရေးစနစ်ကျင့်သုံးမလဲပြည်ထောင်စုနဲ့ပြည်နယ်တွေအကြားဘလို့အာဏာတွေခွဲမလဲနိုင်ငံသားဘလို့တတ်မှတ်မလဲစတဲ့နိုင်ငံရေးနဲ့စီးရေးကိစ္စတွေကိုညီလာခံမတိုင်ခင်ကတည်းကကြိုတင်ဆွေးနွေးကြပေမဲ့မြန်မာစစ်တပ်နဲ့တိုင်းရင်းသားတွေအကြားသဘောကွဲလွဲမှုတွေရှိနေခဲ့ပါတယ်။ဒါကြောင့်လည်းနိုင်ငံရေးနဲ့လုံခြုံရေးကဏ္ဍတွေကိုဒီညီလာခံမှာမဆွေးနွေးသေးဘူးပယ်ချခဲ့ပါတယ်။ဒီပေါ်မှာတိုင်းရင်းသားတွေဘက်ကဘဝင်မကြလာပါဘူး။နိုင်ငံတော်တိုင်းမင်ခင်ပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်ပြည့်ပြည့်စုံနဲ့ပြည်ထောင်စုငြိမ်းချမ်းရေးသဘောတူညီမှုဖြစ်ဖို့ဆိုတာလုံခြုံရေးကဏ္ဍဆိုင်ရာသဘောတူညီချက်တွေပါဝင်မှတာဖြစ်မယ်လို့ဆိုထားပေမဲ့တက်မတော်ဘက်ကဒါကိုမျက်ကွယ်ပြုထားစေလို့တိုင်းရင်းသားတွေဘက်ကဆိုပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကောင်းတဲ့ဖော်နေတယ်လို့ဆိုပေမဲ့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာပြစ်ခတ်တိုက်ခိုက်မှုတွေရှိနေသေးတာစစ်အင်အားကောင်းတဲ့မြောက်ပိုင်းတိုင်းရင်းသားမဟာမိတ်တွေဘက်ကNCA လမ်းကြောင်းအတိုင်းမဟုတ်တဲ့အခြားတွစ်ဆုံဆွေးနွေးမှုလမ်းကြောင်းတင်တဲ့ငင်းငယ်လုပ်ငန်းစဉ်သွားလို့တာစတဲ့အခြေအနေတွေကြောင့်တိုင်းရင်းသားတွေနဲ့တက်မတော်ကြယုံကြည်မှုကအတော်လေးအလံဝင်းနေစေဖြစ်ပါတယ်။မွန်တိုင်းရင်းသားကောင်းဆောင်နဟင်တာကတော့ငင်းငယ်ဆွေးနွေးပွဲတွေရှေ့ဆက်ဖို့ခက်ခဲနေတာနဲ့ပတ်သက်လို့
အခုကတက်မတော်ကဗာပြောတယ်ဆိုတော့နော်တို့နိုင်ငံရဲ့နယ်မြေပဲစိတ်ပိုင်းမှာခွဲထွက်မှုမရှိရဘူးဒါကိုလက်ခံမှဒီဟိုဖက်ဒရယ်ရေးရတယ်တိုင်းသားတွေရဲ့ရေးရတယ်ဒီနယ်ရဲ့ဒီဖွဲ့စည်းပုံကိစ္စတွေကိုဆွေးနွေးမယ်ဆိုတော့အဲ့ဒီကိစ္စကတစ်ဆုနေတယ်။ဘာကြောင့်ဒီလောဟအမန်းတော့ဒီတိုင်းရင်းသားတွေနော်ခွဲထွက်ခြင်းတဲ့ဟိုစန္ဒအဲ့ဒါလို့ဥတည်ချက်တော့မရှိဘူး။ဒါပေမဲ့လောဟခွဲမထွက်ရဘူးဆိုတဲ့ဟာကိုလက်ခံလိုက်ရင်ကဲလောဟခွဲထွက်ခွင့်မရှိဘူးဆိုပြီးတော့မှကတ်တတ်ထားပြီးတော့မှတကယ်လို့မြဖိနှိပ်မှုတွေရှိလာရင် ကြောင်ပိတ်ခံရတဲ့သဘောမျိုးဖြစ်သွားနိုင်တယ်ထွက်ခွင့်လည်းမရှိဘူးเนาะအဲ့အရာမျိုးကိုလည်းတစ်ဖက်ကစိုးရိမ်မှုရှိတယ
်အရင်ဒုတိယအကြိမ်ပင်လုံစည်းဝေးကာလမှာပြည်ထောင်စုသဘောတူစာချုပ်ရဲ့အစိပ်ပိုင်း1အဖြစ်အချက်38ချက်ကိုသဘောတူညီနိုင်ခဲ့တယ်ဆိုပေမဲ့အခုတခါမှာတော့14ချက်ကိုသာလက်မှတ်ရေးထိုးနိုင်ခဲ့တာဖြစ်ပါတယ်ဒီလို14ချက်လက်မှတ်ရေးထိုးနိုင်ဖို့ကလည်းအတော်လေးအကျိတ်နယ်ဖြစ်ခဲ့တယ်လို့တက်ရောက်လာသူတွေကဆိုကြပါတယ်အခုညီလာခံရဲ့ထူးခြားမှုတစ်ခုကတော့တရုတ်ရဲ့ဂျောင်းဝင်ညှိနှိုင်းပေးမှုနဲ့မြောက်ပိုင်းတိုင်းရင်းသားမဟာမိတ်အဖွဲ့တွေအားလုံးညီလာခံကိုတက်ရောက်လာခဲ့တာပါမြောက်ပိုင်းအဖွဲ့တွေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့ညီလာခံအပြင်ပန်းမှာတိကျစီတွေ့ဆုံဆွေးနွေးခဲ့ပါသေးတယ်။တက်မတော်ဘက်က2008ဖွဲ့စည်းပုံအောက်မှာပဲဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ထောင်ဖို့ဆိုလိုနေကြပြီးတိုင်းရင်းသားတွေဘက်ကဒီအချက်ကိုလုံးဝမလိုလားတာကငြိမ်းချမ်းရေးကိုအတော်လေးကွဲလွဲစေတာဖြစ်ပါတယ်။ရှန်တိုင်းရင်းသားကောင်းဆောင်စိုင်းကျော်ညွန့်ကတော့ဆွေးနွေးပွဲတွေမှာအင်အားကြီးသူဘက်ကအလျှော့အတင်းရှိမှသာအောင်မြင်နိုင်မယ်လို့ဆိုလိုက်ပါတယ်
။ဘောင်တွေလည်းမပြေနိုင်ဘူး။နောက်ပြီးတော့ဟိုမမမတကလည်းဆက်ရှိနေမယ်ဒီညီလာခံအခင်းချင်းဖြစ်စီအစည်းအဝေးခင်းချင်းဖြစ်စီပါလေတွေ့ဆုံဆွေးနွေးတဲ့အချိန်မှာဆုံးဖြတ်ချက်ချမှတ်တဲ့အခင်းချင်းနေရာအစဟိုတစ်ဖက်တိုက်ကြီးဆန်နေမယ်ဆိုရင်တော့ပြန်ဟိုအနောက်မှာကြံနေတဲ့လူတွေလည်းလိုက်လာမှာမဟုတ်ဘူးငါတို့ဝင်လာရင်လည်းငါတို့ရှုံးမှာပဲဆိုတဲ့ပုံစံပါလေရှုံးချင်းမြတ်ချင်းဆိုတာတဲ့ဗျာဟိုဘက်ဒီဘက်ဆစ်ဆက်ညိနိုင်လို့ရတယ်ဆိုရင်တော်သေးတာပါဗျာဒါမှမဟုတ်ဘဲနဲ့လာပြီးတော့ဟိုဒီခင်းချင်းမှာရှိတဲ့အားကြီးတဲ့လူကပဲအနိုင်ယူတော့တဲ့ပုံစံဆိုရင်တော့ဒါအဆင်မပြေဘူ
းဒီလိုအချိန်လေးမျိုးမှာဘလို့မျိုးငိမ့်ငိမ့်ရေးကိုဆောင်ရွက်ကြမလဲမြမငိမ့်ငိမ့်ရေးဖြတ်တန်းမှုကိုဘလို့ဆက်သွားမလဲဆိုတာကိုတိုင်းရင်းသားတွေဘက်ကမေးခွန်းထုတ်နေစေဖြစ်ပြီးပင်လုံညီလာခံတွေဟာငိမ့်ငိမ့်ရေးလုပ်ငန်းစဉ်တွေအတွက်အထောက်ပံ့ဖြစ်နိုင်ပါမလားလို့တိုင်းရင်းသားတွေဘက်ကတော့တန်တရားရှိနေတယ်ဆိုတာကိုသတင်းတောက်မှတ်စုအနေနဲ့ဖော်ပြပေးလဲရပါတယ်ရှင်
နမေခါစီစဉ်တင်ဆက်ခဲ့တဲ့သတင်းနောက်မှတ်စုအစီအစဉ်ဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မြန်မာတခွင်အစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံမှာညာမောင်းကားဈေးကွက်အခြေအနေဆက်ကောင်းနေဦးမယ်လို့မှန်းထားကြပေမဲ့လည်းတကယ်တမ်းမှာတော့ညာမောင်းကားဟောင်းအယောင်းဝယ်ကမရှိသလောက်ဖြစ်နေပါတယ်တုံးမရတော့တဲ့ကားဟောင်းတွေရဲ့ဘောင်ကိုတုံးကားတင်ဆင်ထားတဲ့ဖောက်စွတ်ကားတွေကိုတက်ဆိုင်ရာကနေသိမ်းဆီးနေတာကြောင့်ကိုဝယ်မဲ့ကားကလည်းအဲ့ဒီလိုမျိုးဖောက်ဆွတ်ဖြစ်နေမှာကိုစိုးရင်ပြီးတော့ညာမောင်းကားဟောင်းမဝယ်ရဲကြတာဖြစ်ပါတယ်ဒါပေမဲ့လို့ဒီလိုမျိုးအေးအေးယူမှုကပြည်သူတွေကိုပဲထိခိုက်စေတာကြောင့်ဖောက်ဆွတ်ကားတွေလုတ်ဖို့တုံးတဲ့လိုင်စင်မဲ့ကားတွေမဝင်နိုင်အောင်တင်းတင်းကြပ်ကြပ်ပိတ်ပင်ဖို့လိုတယ်လို့လည်းပြောကြပါတယ်သတင်းပြည်စုံကိုတော့မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူတင်ပြထားတာနားဆင်ပါရှင်
ခုချိန်မှာတော့မော်တော်ယာဉ်လိုင်စင်မှတ်ပုံတွေတက်တန်းတိုးတဲ့အချိန်ရှင်တချို့ကိုဖောက်ဆွတ်လုပ်ထားတဲ့ဆိုပြီးတင်းဆဲအရေးယူနေတာကြောင့်ကားပိုင်ရှင်တွေဟာအခက်အခဲတွေနဲ့ကြုံတွေ့နေရပါတယ်။အခုချိန်မှာတော့တနိုင်ငံလုံးအတိုင်းအတာနဲ့အဲ့လိုတင်းဆဲထားတဲ့ကားကြီးတက်ဟာအစီးရေ300လောက်ရှိနေတယ်လို့လည်းကားလော့ကာသားတွေကဆိုပါတယ်။ဖောက်ဆွတ်ဆိုတာကတော့အကောက်ခွန်ဖော်ပြချက်တွေနဲ့မတူညီပဲပေါအမှတ်ကိုတဲ့အမှတ်ဖောက်ထည့်ထားတာနဲ့မူလစက်ရုံထုတ်ပုံစံမဟုတ်ပဲပေါအမှတ်ကိုတဲ့အမှတ်ပြိုင်ထားတဲ့မော်တော်ယာဉ်တွေကိုဖောက်ဆွတ်လို့ခေါ်ပြီးအခုချိန်မှာတင်းဆဲအရေးယူနေတာဖြစ်ပါတယ်။အဲဒီအကြောင်းကိုတော့ရန်ကုန်မော်တော်ကားရောင်းဝယ်ရေးတင်းရဲ့ဥက္ကဋ္ဌဦးအောင်တောင်ဝင်းကအခုလိုပြောပြပါဗျ
။ဒီကျွန်တော်တို့ကားရောင်းသူနဲ့ဝယ်သူကဟာလားဟိုကျွန်တော်တို့အရောင်းဝယ်ဖြစ်လာတဲ့အချိန်တိုင်းတာတစ်ခုမှာဒီကားအမှတ်မမှန်ဆိုတာကျွန်တော်တို့ကဟာကညနာမှာအွန်လိုင်းပို့ဆောင်ညွှန်ကြားမှုဦးစီးဌာနမှာကျွန်တော်တို့ကတရားဝင်ကျွန်တော်တို့ကရင်စစ်တာပါလေ။ထို့နည်းတစ်ကောင်းပဲလိုင်စင်သက်သန်းကုန်လို့ကုန်တဲ့အခါမှာလည်းလိုင်စင်ကျွန်တော်တို့ကဝင်တဲ့အခါမှာလည်းရင်ကိုပြန်ဆက်ပါအဲ့လိုဆက်တဲ့အခါမှာစစ်ဆေးချက်မှာကနအူးမှတ်ပုံတင်နဲ့ကွဲလွဲပြီးတော့ကျွန်တော်တို့ပြင်ဆင်လာတာတွေရှိတဲ့အခါတွေပေါ့နော်သူတို့ရဲ့ဟိုခွန့်လွတ်နိုင်တဲ့အတိုင်းအတာနဲ့ကျွန်တော်တို့ဟိုစီကန်းရဲ့အပြင်အဟာနဲ့အတွန်းနဲ့ဟာပေါ့နော်အဲစီကန်းချက်နဲ့ညီးတဲ့ဟာတွေဟာကျွန်တော်တို့ကသူတို့ကဖောက်ဆွတ်တယ်ဆိုပြီးတတ်မှတ်ပြီးတော့လိုင်စင်ကမှ3စာအုပ်ကိုတင်တယ်နောက်ပြီးတော့ဒီတက်ဆိုင်ဟာကျွန်တော်တို့ရက်စကမှာကျွန်တော်တို့တော့အထံဘူကိုသူတို့ကနေပြီးတော့ဟာလားစာနဲ့အကြောင်းကြားတာပေါ့နော်ဒါကအခုလက်ရှိမိလို့ရှိလို့ရှိရင်တော့အဟမ်းမိတယ်ဆိုရင်တော့သူတို့ကနေရက်စကန်ဖုံးဆက်ပြီးတော့ဒီကားကိုလာသိမ်းသွားရပေါ့နော
်ကားလောက်ကသားတွေကတော့အခု2018ခုနှစ်ထဲမှာကားစေးကော့ဟာကြီးကြီးမားမားပြောင်းလဲမှုမရှိနိုင်တယ်လို့ဘယ်မောင်းကတော့တင်သိမ်းခွင့်ပြုတ်လိုက်ပေမဲ့ညာမောင်းကားစေးကော့ဟာလည်းအယောင်းဝယ်ဖြစ်နေနိုင်တယ်လို့ထမန်းထားပေမဲ့ ဖောက်ဆူးဆိုပြီးကားတွေကိုတင်ဆက်နေတာကြောင့်ညမောင်တပတ်ရဲ့ကားစီကဟာအရောင်းဝယ်မရှိတဲ့လောက်ဖြစ်နေပါတယ်။အဲဒီအကြောင်းကိုတော့ရန်ကုန်မြို့ကကားရောင်းဝယ်ရေးသမားတယောက်ဖြစ်တဲ့ဦးအေးကျော်ကအခုလိုပြောပြပါတယ်
။ကျွန်တော်တို့အနေနဲ့တော့ပထမဆုံးစရရင်တော့ပြောရရင်တော့တော်တော်အရောင်းဝယ်အေးသွားတယ်။တယောက်တစ်ယောက်ယုံကြည်မှုတွေခင်မဲ့ပါတယ်။ပထမဆုံးတစ်ချက်ကျွန်တော်ရှိမှလာခဲ့တဲ့ကားဝယ်တဲ့လူတိုင်းဒုတိယတစ်ခါကျွန်တော်တို့ကားကျွန်တော်တို့ပြန်ကောက်တော့တယ်။ကျွန်တော်တို့ကိုကျွန်တော်တို့မလုံတော့ဘူး။မဝယ်ရဲတော့ဘူး။ဒါကြောင့်နောက်ဆုံးလူဖြစ်ရင်ခံရတာဘူး။ဟုတ်လားမလားအဲ့တည်းကျွန်တော်က3,000အရှုံး400 500 1,000အရှုံးမခံတော့ကားလည်းရိုင်းမဝယ်တော့ရက်လိုက်တယ်ရောင်းတာပဲဆက်ရောင်းတယ်ကိုအရင်ဂျပန်တင်ထားတဲ့ကားအဟောင်းလေးရှိလေအဲ့ဒါလေးပဲဆက်ပြီးရောင်းနေဘာကြောင့်လဲဆိုတော့ဝယ်ရင်မားမယ်မျက်တာ5-10,000ရှုံးရင်ရာချီ
အဲ့လိုညာမောင်းတစ်ပတ်ရဲ့ကားစီကွက်တွေအရောင်းဝယ်မဖြစ်တာဒါမကကားဝယ်ပြီးတော့မိသားစုဝင်ငွေရှာနေသူတွေအတွက်ဆိုရင်လည်းအဲ့လိုအသိခံလိုက်ရတဲ့အခါအခက်ခဲအများပြားနဲ့ကြုံတွေ့နေရတယ်လို့ဦးအောင်တောင်းဝင်းကအခုလိုပြောပါတယ်
ဆိုတော့အရင်တော့တိန်းထားတာကယာချီရှိတယ်။တိန်းထားတဲ့ဆိုတော့အရင်တော့ကတော့စာအုပ်ပဲတိန်းတာကားလိုပြန်ပေးထားတာရှိတယ်။အခုလက်ရှိကတော့ကားပါတိန်းနေကွာ။လက်ရှိဘလို့ဖြစ်လာတယ်ဆိုတော့ဒီမော်တော်ကားနဲ့ဟာမိသားစုဘဝစာဝတ်နေရင်တက္ကစီထောင်ပြီးတော့စားတဲ့လူတွေရှိတယ်။နောက်တော့ကိုယ်ပိုင်ကားလေးနဲ့ဟာမိမိရဲ့မိသားစုနော်တွားရေးလာရေးစင်ပြေစီအောင်ဟာခြားလူမှုရေးကိစ္စရုံစည်းရုပ်တဲ့လူចောင်းတို့ဘာတို့ပို့တာပြတာရရှိပါတယ်။အခုကအဲ့ဒါတွေကဘလို့ဖြစ်သွားလဲဆိုခြေောက်ရိုက်ချိုးလိုက်တဲ့ပုံစံမျိုးဖြစ်သွားတာပါနော်။နောက်တစ်ချက်ကဘယ်လိုဖြစ်လဲဆိုတော့ကျွန်တော်တို့ကအခုဒီကက်ကတွေကအထူးသဖြင့်ပေါ့နော်သူကစီဝါရေးအတိုင်းအတာအနေထားလေးကနေပြီးတော့သူတို့ကဆင်းရဲကြောက်မှထောင်မိသားစုဘဝစာဝတ်နေပြီလေထောင်ထားတာအဲ့တော့ကက်ကလေးတွေကလည်းဘယ်လိုဖြစ်သွားလဲဆိုတော့တင်းကြီးခံတဲ့အတိုင်းအတာအနေထားရောက်သွားတဲ့အခါမှာသူတို့ရဲ့မိသားစုဘဝစာဝတ်နေကြီးကလုံးဝကိုဒါမိသားစုဘဝပြတ်သွားတဲ့အခြေအနေရောက်တယ်အဲ့တော့ကလေးတွေပါလေတာသမီတွေကြောင်းထားမဲ့နေမှဟာလားအလုံးကိုဆုံးရှုံးရမဲ့ဘဝတွေမိသားစုဘဝပြတ်သွားတဲ့အခြေအနေရောက်တာလည်းအတွက်တော်တော်လေးကိုဒီကားလောက်ကမှာခရေရရတဲ့ဥရုကနေပြီးတော့ပြည်သူတွေကိုစားဒါကအခုလက်ရှိနိုင်ငံတော်တမန်တော်ကြီးရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့တပ်ဆိုင်ရာဝန်ကြီးဌာနတွေဥရုကအခု10ရက်နေ့9ရက်နေ့ကစတင်လိုက်တာပေါ့နော်10ရက်နေ့ကဆိုရောက်သွားပါပြီအဲ့ဒါပြန်ပြီးတော့ပြည်သူဘဝကိုဟာလာပြန်လဲပြီးတော့ကဲတင်ပေးဖို့ကိစ္စကိုဥရုကတနာခံပြီးတော့တိုင်တဲ့တဘောပေါ့နော
်အဲ့လိုဖောက်ဆုဆိုပြီးကားတွေကိုတေးချစစ်စစ်တင်းစစ်နေတာကတော့ငလာကျော်လောက်ပဲရှိပါပြီလေဒါကြောင့်ဦးရီကျော်ကအဲ့လိုကားတွေကိုတင်ဆက်နေတာဟာပြည်သူတွေအတွက်ခက်တွေ့စေပြီးမတမသူတွေအနေနဲ့လိုင်စင်မဲ့ကားတွေကိုအဲ့လိုဖောက်ဆုပ်မလုပ်နိုင်အောင်လိုင်စင်မဲ့မော်တော်ယာဉ်တွေဝင်လာတဲ့လမ်းကြောင်းတွေကိုတေချာစီးစက်ရမှာဖြစ်တယ်လို့ဆိုပါတယ်
။မပြောချင်တာကဒါတွေကိုကျွန်တော်တို့နိုင်ငံတော်ကတာဝန်ရှိတဲ့လူကြီးတွေငါနေတော့ပြည်သူကိုငဲညာတော့အနေနဲ့ထိုက်တင်တဲ့ဟောပေါ့နော်ဘလို့ခေါ်မလဲဆိုတော့အာဒီကျွန်တော်ဟိုရင်တော့အာဒီပေါ့နော်အခုကျတော့ဘလို့တတ်မှတ်မလို့သူအခုဆိုတော့ထိုက်တင်တာလေးလုပ်ပြီးတော့ပြည်သူတို့ပြန်လဲပေးပါနောက်နောက်တရားတကယ်တော့လောက်ရမှာမြောက်ပြည်မှာတကယ်ထွက်တဲ့နေအောင်ဖမ်းအောင်ဖမ်းရမှာဒီကိစ္စကတော့မြောက်ပြည်ကလာတာခိတ်တရားလာတာကျွန်တော်ပြောချင်တာနှစ်နိုင်ငံကိုဟိုဘောနှစ်နိုင်ငံကထိုင်းနေဆက်နဲ့ကျွန်တော်ဘာမှနေဆက်မှာဒီကွန်ပစ်စီချတာကိုကူတက်မှာတော့ပစ္စည်းကူတက်ရောက်ရတာဒါကိုမချဖို့ထိုင်းကိုအကူကြီးတောင်းလိုက်မယ်ဆိုဒီကိစ္စတစ်ခါလည်းပြီးသွားမယ်ကျွန်တော်အမြင်ပေါ့ဒါမဲဆောက်မှာချတယ်မြောက်ပြည်ကိုရောက်တယ်မြောက်ပြည်ဆက်ကျွန်တော်ဖအန်းကော့ဂရိတ်ဒေါက်တာသောဆောက်ဆင်းလာတာပေါ့နော်အခုမော်လမြိုင်ပြီးတော့ခါကြရင်မန္တလေးရန်ကုန်လာကြတယ်ဒါဒီဒီကားတွေဒီကိုရောက်ဖို့ ਆ လေရှင်မတာဝန်ရှိတဲ့ဝန်ထမ်းတွေနဲ့ပူးပေါင်းလိုက်တာအဲဒီလူတွေကတိုင်းပြည်မှာရှိတဲ့တာဝန်ရှိတဲ့ဝန်ထမ်းတွေကဂျီယိုတတာတည်ကြတယ်ဖမ်းမလို့ဒီကားတွေကိုရောက်စရာအကြောင်းမရှိဘူးလို့ကျွန်တော်တို့သုံးသပ
်တာဒါကြောင့်ခုလိုပြဿနာမျိုးကိုအစိုးရအနေနဲ့ဘလို့ကင်တွယ်ဖြေရှင်းတင်နေဆိုတာတွေကိုတိတ်ချလိလာဖို့လိုပြီးပြည်သူတွေကိုအခက်ခဲဖြစ်အောင်မလုပ်သင့်ဘူးဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်အခုချိန်မှာတော့ကာလောကာသားတွေအနေနဲ့နိုင်ငံတော်တမရဦးဝင်းမြင့်နိုင်ငံတော်ရဲ့တာမင်ငါပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့စီကိုလိတ်မှုပြီးအဲ့ဒီကိစ္စတွေကိုတင်ပြထားပါတယ်ကျွန်တော်ကောင်းမြတ်ဖြိုးပါမြမခတ်တရင်အေဂျင်စီကနေ view ကိုပို့လိုက်တာပ
ါမြမခတ်တရင်အေဂျင်စီကစီစဉ်တင်ဆက်ခဲ့တဲ့မြမတခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတဲ့လေးလိုက်စီစဉ်ထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်ရရှင်များရှင်2018ခုနှစ်ဇူလိုင်လ22ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အခုဇက်တိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့လှိုင်းဒိုမီတာ25 kHz 15953ညလှိုင်းဒိုမီတာ32 kHz 11803ညလှိုင်းဒိုမီတာ58 kHz 933ကနေလှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညဒိုင်းရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ့်စနေညဒိုင်းရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာခင်ဗျာဒီနေ့တရက်လေးလိုက်စီစဉ်မှာတော့မိုးရွာသည့်ကာလနှစ်တိုင်းကြုံနေရတဲ့မတော်တဆမှုတွေဘယ်လိုရှင်းရမလဲဆိုတာကိုဆွေးနွေးကြမှာပါ။ကြာသေးခင်တုန်းကပဲဒီကချင်ပြည်နယ်ကဒီကျောက်ဆင်းတွင်းမှာဆိုရင်မိုးကြီးမြေပြိုလို့ထေကြချေကြရတာတွေဒီရန်ကုန်မြို့ကရေရှမ်းနေတဲ့လမ်းပေါ်မှာပဲကလေးတစ်ယောက်ဓာတ်လိုက်ထိဆုံးခဲ့ရတာမျိုးတွေလို့ကြေကွဲစရာဖြစ်တဲ့နှစ်စဉ်နှစ်တိုင်းကြုံနေရတာဘယ်သူတွေမှတာဝန်ရှိနေတယ်လဲ။ကာဝယ်လို့ရနိုင်ရသားနဲ့ဒီလူသက်တွေဆုံးရှုံးနေရတဲ့အဖြစ်မျိုးတွေကိုဘယ်လိုကာဝယ်နိုင်မလဲဆိုတာတွေကိုကျွန်တော်တို့ဒီကဆွေးနွေးသွားမှာဖြစ်ပါတယ်ဆိုတော့အခုအရင်ဆုံးကတော့ကျွန်တော်တို့ဒီကိုပေါပင်နိုင်ဆွေးနွေးမဲ့ပုံကိုလည်းလေလိုင်းပေါ်မှာရောက်နေကြပါပြီဆိုတော့ကျွန်တော်အရင်ဆုံးကတော့ဒီဖားကတ်မြို့တော်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးတင်စိုးအရင်သဘောထားကြားချင်ပါတယ်ခင်ဗျာကျွန်တော်တို့ဒီမကြသေးခင်တုန်းကပဲဒီလုံခင်းမှာတောင်းတနေပြိုချပြီးတော့လူတွေတေးကြတယ်ဒီမတိုင်ခင်မှာတုန်းကလည်းရေကြီးမြေပြိုလို့တေးတာတွေရှိတယ်ဆိုတော့ဒီလိုကချင်ဘက်မှာဒီကျောက်ဆင်းတွင်းနေဘက်မှာဒီတေးတာကြီးရတွေကြားလုံးလုံးအခုဆိုရင်တာမန်ကိစ္စလို့တော့ဖြစ်နေပါပြီဆိုတော့ဒါတွေကဒီကချင်ဘက်မှာဖြစ်နေရတဲ့ကိစ္စတွေကအဓိကဘလို့အကြောင်းနေရောင်ဖြစ်ရလဲဆိုတော့ဦးတင်စိုးနည်းနည်းပဲအရင်ရှင်းပြပေးပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီမှာမြေပြိုတဲ့တော့ကျွန်တော်ဒီမှာအခုတော့ဖြစ်သွားတာကြီးကတော့အတံခွေပြန်ပြူကြတာပေါ့ဗျာအရင်ကတော့ဖြစ်ခဲ့တဲ့ကိစ္စတွေကတော့အဲမိသားပုံပြူတာလည်းပါတာပေါ့ဗျာအခုကဒါဒီဖြစ်ခဲ့တဲ့ဆိုတဲ့နေရာမှာလည်းအခုကျွန်တော်တို့အဲဒီအခုမိုးရွာပြီဆိုလို့ရှိရင်ကျွန်တော်တို့ဒီကြောက်စင်းတွင်ဒီလောက်ွက်တရားနေလို့တို့နားကြနေကြအဲလောက်ွက်တရားဒီညာနေရာတွေကြောက်ရတယ်အားလုံးညာလာကြတဲ့ခါမှာအဲဒီလင်းလက်သွားတဲ့နေရာဒီမှာကျွန်တော်တို့ဒီမှာတပိုင်းတနိုင်ကျူခေါ်ကြတဲ့เนาะကျွန်တော်ဒီတာကနေเนาะအဲဒီဒီမစေးတရားနေမှာဝင်ရောက်ပြောမှကျူခေါ်ကြလာရှိပါတယ်လို့တူပေါ်ကြတဲ့အခါမှာကျွန်တော်တို့ကဒီလက်ချင်းလို့ခေါ်တော့ဗောဗျာဒေတာကနေရလက်ချင်းကျွန်တော်တို့ဒီတာနိုင်နဲ့တူကြတာရှိတယ်ချို့တော့ကျွန်တော်ဒီမှာဒေတာကောက်ခန်းလို့ခေါ်တဲ့เนาะကျွန်တော်ဒက်စီနေဆက်လေးနဲ့ထုတ်ထားတဲ့အဲတူတဲ့ဆက်လေးနဲ့တူကြတာရှိတယ်အဲ့လိုတူကြတဲ့နေရာမှာเนาะကျွန်တော်ဒီကုမ္ပဏီတွေလုပ်ပြီးတော့မှအဲကြံထားခဲ့တဲ့เนาะကျွန်တော်ဒီကဘာကြီးတွေမဆောက်တဲ့ကဘာကြီးချို့ချင်းနဲ့ဆင်ပေ900နဲ့ကြအဲ့ဒီချင်းကြီးအဲ့ဒီရဲ့ကျင်းကြီးရဲ့ကဘာဒီမှာเนาะကျွန်တော်တို့ဒီအဘောကနေစပြီးတူးချလာအဲ့လိုတူးချလာတဲ့ခါကျတော့ဖုန်ကြီးတူးစင်ကလေးကသူတို့မိုင်းတွေကိုတုံးချလာခဲ့တဲ့ခါကျတော့အဲ့ဒီမှာရှိတဲ့မြေလွာကြီးဟာဟလာကျွန်တော်တို့ဒီအကွဲကြောင်းကြီးကဖြစ်နေခဲ့တယ်အဲ့လိုဖြစ်နေကြတယ်ဟောမွေးလာကြီးရောက်လာတဲ့ခါကျတော့ဒီအကွဲကြောင်းကြီးကိုရေဝင်မှာခုနလို့ကျွန်တော်တို့တောင်းကြောင်းမှာဒီတပိုင်းတိုင်းတောင်းတူးချတဲ့ခါကျတော့အဲ့ဒီကနေလို့ဟလာအကွဲကြောင်းကြီးအဖြစ်เนาะဒီကတူးချမှုကြီးဖြစ်လာပြီးတော့မှခုနမျိုးเนาะကျွန်တော်တို့စိတ်မကောင်းကြရဖြစ်ကြသူတွေဖြစ်လာတာဖြစ်ပါတယ်ဟုတ်ကဲ့
โอเคဆရာတင်ဆိုဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီရန်ကုန်မြို့ရဲ့ခြေရင်းနဲ့ပတ်သက်လို့လည်းကျွန်တော်တို့တင်းစားဆရာဦးတရားသွေးလေးလိုင်းပေါ်မှာရှိနေပါတယ်ဆိုတော့ကိုဦးတရားသွေးကျွန်တော်တို့ဒီလိုရန်ကုန်လိုမြို့ကြီးမှာတော့ရေကြီးတာနောက်ဆက်တွဲဖြစ်နေတဲ့ဓာတ်လိုက်သေးတာမျိုးတွေလို့တင်းနေရအခုဆိုမကြမ်းကြာကြားနေရပါဆိုတော့ဒီကိစ္စတွေအတွက်ဘသူတွေမှအဓိကတောင်းအရှိရလို့ပြောမလဲကိုဦးတရားသွေး
အဓိကတော့ကျွန်တော်တို့ဒီရန်ကုန်တိုင်းအစိုးရနဲ့ကျွန်တော်တို့ဒီဟိုစီမံသားရပါတော့သူတို့မှာအဓိကတာဝန်ရှိပါတယ်ဟိုအဓိကတော့ကျွန်တော်တို့ဒီတက်တာတွေကဟိုဖြစ်ခင်ဗျားတို့ပြောသွားသွားသလိုပဲဟိုဖြစ်ရုပ်ဖြစ်စဉ်လို့ကိုဖြစ်နေပြီးဒီကနေ့တော့လည်းကျွန်တော်တို့မျက်စိရှိတယ်မဲ့မြို့လယ်ကောင်မှာကျွန်တော်တို့ဒီလမ်းကူးသွားပြီးတော့ကလေးကဓာတ်တိုင်လေးကိုကင်လိုက်မိတာလေးနဲ့ခင်ဗျာဓာတ်တိုင်ပြေသွားတယ်မျက်စိရှိတယ်ဆိုတော့ဟိုကျွန်တော်တို့ကဒါကလူတွေဖြတ်သွားဖြတ်တာလုပ်နေတဲ့နေရာမျိုးမှာအာရှိတဲ့ဓာတ်တိုင်တွေကိုလည်းကစိတ်မချရဘူးအမေရှိတယ်ဆိုတဲ့ကိစ္စတွေနောက်တော့ကြီးကြီးဆန်တဲ့ကိစ္စတွေပေါ့ဗျာဒါကြက်တိုင်းဖြစ်နေရတယ်မြေတိုင်းဖြစ်နေတဲ့အခါကျတော့ ဒါတွေကိုချိုးတဲ့ကာကွယ်ဖို့ဒါတွေရဲ့အဖြေကိုရှာပြီးတော့ဟလားဖြစ်တဲ့ဖြစ်တဲ့ကျွန်တော်တို့ဒီဖောက်ရမှုတွေပေါ့ဗျာဒါမျိုးကိုမဖြစ်အောင်အဲ့ဒါဒါပေမဲ့လည်းတားဆီးလို့မရတော့အောင်ညာဒီကူကသိုးနေဆိုတော့နိုင်ငံတကာမှာလည်းဖြစ်တယ်ဗျာအဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့ချိုးတင်ပြီးတော့ဟလားဒီလိုဟိုအန်လီနဲ့ပတ်သက်တဲ့ချိုးတင်သတိပေးချက်တွေထုတ်ပြန်ဖို့လိုတာဒီဟလား knowledge ပေးဖို့လိုတာဒီဟလားမိုးကြပြီဆိုတာလည်းဘယ်လိုဟာလို့ကြည့်ထားမယ်ဘယ်လိုများမျိုးကြည့်ထားမယ်ဖြစ်လေဖြစ်တာဖြစ်တဲ့နေရာမျိုးတွေမှာလည်းတတိပေးဆိုင်ဖို့ကြီးဆက်ပြီးအလားမျိုးမျိုးပေါ့နော်သူ level နဲ့သူသူ့အနေထားနဲ့သူထုတ်ပြန်လို့မျိုးလိုတယ်ဆိုတော့တစ်ဖက်သားတော့နံပါတ်၁ကအရေးကြီးသော infrastructure ကဖြစ်ပြီးသား infrastructure မှာတော့ဟိုကောင်းတော့ဘုံကျော်ရရှိထားတဲ့ဟာတော့မှအမေကြီးအောင်မလုပ်နိုင်ဘူးဖြစ်နေတယ်ဒါကတော့သတိသာသာကြီးကိုချုပ်ရင်းနဲ့ချုပ်ရင်းကြပါဘာလို့လဲဖြစ်ပြီးသားကိုအမေကြီးအောင်လုပ်မထားနိုင်ဘူးဆိုတဲ့ဟာကဒါကတကယ့်ကိုချုပ်ရင်းကြပါပဲအဲ့တော့ဖြစ်ရမှာဒီအားတွေကိုအန်နေအဖြစ်အောင်ပို့ပြီး update sorry upgrade လုပ်ရမှာပေါ့နော်ပို့ပြီးတော့အစ်မြင့်ပြင်ဆင်မှုတွေလုပ်ရမှာကျွန်တော်ဒီ PS ဆွဲတဲ့ကိုရိုတိုင်ရအစားဒါတွေမလုပ်နိုင်ဘူးမလုပ်နိုင်ရင်တော့မှဟလာမလုပ်နိုင်ဒီဆက်ကြမှာလူတွေအန်နေမဖြစ်အောင်လိုအပ်တဲ့ကျွန်တော်တို့ဒီ3 data mix ချက်တွေဟလာအကြံပြုချက်တွေဒါတွေလည်းပြည်ရအောင်လုပ်ဖို့လိုတယ်ဆိုတော့ဘယ်တက်ကစဉ်းစားကြည့်လိုက်စဉ်းစားကြည့်လိုက်ကြာကျွန်တော်တို့လက်ရှိတာဝန်ယူနေတဲ့ဟလာကျွန်တော်တို့ဒီရန်ကုန်တိုင်းဆူရောက်ဖွဲ့လေကျွန်တော်တို့ဒီဒီပြည်သားအဖွဲ့တို့လုံးလုံးပြောဆိုတော့လုံးတော့လုံးနေတယ်တိုးတော်လည်းခီးခီးရောက်ရောက်လုံးနိုင်တဲ့လူတွေရဲ့အသက်အိုးအစီအစဉ်ကိုကာကွယ်ပေးတိုင်းတော့အောင်ဟလာလူအဲ့လူအဆူအရေးပေါ်အရေးပေါ်တယ်လို့ဟလာခီးရောက်တဲ့ကျွန်တော်တို့ဒီအုပ်ချုပ်ရေးဘက်ဆိုင်ရာဆောင်ရွက်မှုတွေမလုပ်နိုင်သေးတာတွေကကျွန်တော်ဒီပြည်သားတွေကိုဖြစ်တိုင်းဖြစ်တိုင်းကြုံရတော့ပါလေဒါအဖြေပါပဲ
ဟုတ်ကဲ့ကိုတရားသွေးကျေးဇူးပါကျွန်တော်တို့ဒီသူနောက်ထပ်သတင်းသမားတူဦးလည်းကျွန်တော်လေလိုက်မှမှရှင်းနေပါတယ်ကုစုံမိုးထက်ပါကုစုံမိုးထက်ကတော့ဒီဖားကန်ခြေဆက်သတင်းတော့ဖြစ်ပါတယ်။နောက်ဒီမကြာခဏဒီမြေပြိုတဲ့ကိစ္စရေဘာနဲ့ပတ်သက်လို့လဲဒီဟိုလိုင်းတွေပေါ်မှာသတင်းတွေမပြတ်ဟိုတင်ပေးနေတဲ့ပုံကောလည်းဖြစ်တော့ဒီကိစ္စတွေကိုနီးကပ်ကြည့်နေလို့လည်းဖြစ်ပါတယ်။ဆိုတော့ကိုဇော်မိုးထက်ရေကိုဇော်မိုးထက်အမြင်ရောဒီကချင်းပြည်ဘက်မှာဖြစ်တဲ့ပြည်ရက်တွေနဲ့ပတ်သက်လို့ဘသူတွေမှအဓိကတာဝန်ရှိရလို့ကိုဇော်မိုးထက်အနေနဲ့ယူဆလဲအာဏာပိုင်တွေလားစီးပွားရေးလုပ်ငန်းတွေလားကြောက်ရှာတဲ့လူတွေလားဘသူတွေမှတာဝန်ရှိရလို့ယူဆလဲခင်ဗျာ။
အဲဒီကတော့ကျွန်တော်ပြောချင်တာကတော့ဒီအပိုင်းကြီးကြီးပဲကျွန်တော်တို့ကဒီလိုမျိုးဒီမျိုးပြိုးတဲ့ဖြစ်ပြီးလည်းဖြစ်ပြီးဆိုလို့ရှိရင်ကျွန်တော်တို့ကဟိုဘာလဲဆိုလို့ရှိရင်ကျွန်တော်တို့ကအဖြစ်သေးဝိုင်းပြင်ကြီးကြတာပေါ့နော်ဒီကကျွန်တော်တို့ဟိုကိုယ်တိုင်ပေါ့နော်ကျွန်တော်တို့ဒီဟိုဟိုတာဝန်ယူရမယ်လို့ကျွန်တော်တို့ယူဆတယ်ဘာလို့လဲဆိုတော့ကုမ္ပဏီတွေမှာလည်းတာဝန်ရှိတယ်အစိုးရမှာလည်းတာဝန်ရှိတယ်နောက်ပြီးတော့ဒီကျင်းပြူတဲ့ယင်းကြီးလုပ်သားတွေကိုအဲဒီရိတ်ခါတွေပဲထုတ်ပြီးတဲ့လုပ်သားတွေမှာလည်းတာဝန်ရှိတယ်ကလေးတွေဆိုတော့ကျွန်တော်ဒီကုမ္ပဏီလုပ်ငန်းတွေလုပ်တဲ့လူတွေကလည်းကျွန်တော်တို့ဒီကြောက်သိမ်းပြီးခေါ်ရင်းတဲ့ဒီမှားနေတဲ့ဒီ particle ပုံစံမျိုးပေါ့နော်ပေါင်းပုံတွေကိုပြီးထားလိုက်တယ်လို့အဲပြီးထားပြီးတော့တူတဲ့ပုံစံနဲ့အကျန်းပါပါတယ်နောက်ပြီးတော့ဒီကုမ္ပဏီတွေကယာတီသိမ်းတဲ့အချိန်မှာကျွန်တော်ဒီ effect ဖြစ်လာနိုင်တဲ့ဟာတွေပေါ့ဒီကြောက်ကစားနိုင်ငံတွေဆိုရှင်ကျွန်တော်တို့ဖြူချတင်ဖြူချရမယ်ပေါ့ဘာလို့ဆိုတော့စောနောကဥပ္ပိသူပြောတဲ့လူပေါ့နော်ဒီဟာတွေကဒီဘိုင်းခွဲတဲ့ဓာတ်တွေကြောက် vibration တွေကြောက်တောင်ကြီးတွေဟာအကွေးကြောင်းကြီးဖြစ်လာတယ်အဲ့အကွေးကြောင်းကြီးပါဆလာကိုရိုးရွာတဲ့အခါကျတော့ရေကြီးစိတ်နေတယ်အဲ့ဒီကနေပါဟိုကွေးပြီးတော့ဟာပြင်းကျတယ်ပေါ့နော်နောက်ပြီးတော့ဒီမှာရှိတဲ့ဒီလောက်သားဆိုတာကလည်းဟိုအလေးတူရှိနေတယ်အဲ့တော့ကျွန်တော်တို့ဒီမင်းဒီလောက်သားတွေကကျွန်တော်တို့သားစုလို့ပြောရဦးအစိုးရလည်းမတားနိုင်စစ်တပ်ကလည်းမတားနိုင်ဘူးရဲတပ်ဖွဲ့ဝင်တွေလည်းမတားနိုင်သူတို့ကတားနိုင်တာကဒီအန်ဒီမဖြစ်ဘူးတားနိုင်တာဒါသူတို့ရေခံထုတ်ပြီးတဲ့သူတို့နောက်မှာရှိတဲ့လောကကြီးတွေတားနိုင်တယ်အဲ့အရေးကြီးတဲ့နေရာတွေမှာမတူဘူးဒီလောကကြီးမှာတားရမယ်နောက်ပြီးတော့ဒီမှာရှိတဲ့ဒုံဒုံတက်ဖို့ဝင်နေတာလည်းဒီလိုအရေးကြီးတဲ့နေရာကိုမတူဘူးတားရမယ်ပေါ့နော်ဒါကတော့တက်တလို့လောက်ရမယ်ဟာပေါ့အဲ့နောက်ပြီးတော့ကျွန်တော်ရေပြေလောက်အောင်မှာကြောက်ဆိုကျွန်တော်ဒီ mining system ကြားရတယ်ကျွန်တော်စောင့်ကြည့်ပြီးတော့အမိသားကြီးကအဲ့ဒီ physical effect ကြီးပြပလိုက်တဲ့အခါကျတော့ဒီလိုမိုးရွာကြီးရောက်တဲ့အခါလည်းအဲ့ဒီ effect ကြီးရှင်သွားတာပေါ့နော် involved ရအဖြစ်ဆုံးနဲ့ရှင်သွားတာအဲ့တော့ဒီကကျွန်တော်ပြောချင်တာကတော့ဒီခန္ဓာတိုင်းခန္ဓာတိုင်းသူတိုင်းဒီတိုင်းမှာဒါနဲ့ပတ်သက်ပြီးတော့တာဝန်ရှိတယ်လို့ကျွန်တော်တို့မြင်နေကြပါဟုတ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒါနဲ့ဆက်နွယ်ပြီးတော့ဆရာဦးတင်ဆိုးပဲပြန်မေးချင်ပါတယ်အခုကကချင်ပြည်နယ်မှာဖြစ်နေတာဒီတကယ်တော့မိုးရင်းနဲ့မကပါဘူးတာမန်ချိန်မှာလည်းဒီကြောက်စိမ့်နေနေမှာမြေပြိုလို့တေချာချေကြတဲ့တဲ့နေရခဏခဏကြားနေရပါတယ်ဆိုတော့ဒါတွေကိုမထိန်းနိုင်ရတာဟိုအဓိကဘာအကြောင်းတွေကြောင့်လဲဦးတင်ဆိုးဟိုဥပဒေပိုင်းအားနည်းချက်တွေလားဘလို့ပိုင်းနေမှာအားနည်းချက်တွေရှိနေလို့လဲ
ဟုတ်ကဲ့ခင်ဗျာဒီညမှာကျွန်တော်တော့အဲ့ဒီဟာတွေကိုဒီဖြစ်လာတဲ့အတိုင်းဖြစ်လာတိုင်းဒါတွေမဖြစ်အောင်မတားနိုင်ဘူးလားလို့မေးတယ်အဲ့ဒီမေးခွန်းကိုကျွန်တော်အများအားမေးခါပါတယ်ဟုတ်ကဲ့တကယ်မြေပြင်နေထားမှာကြတော့ကျွန်တော်ချင်တာကအဲ့ခုနကယင်းမစေးလို့ပြောတဲ့ဒီမိုက်ကနေရသိမ့်နေချီရှိရပြအဲ့ဒီသိမ့်နေချီရှိတဲ့ကျွန်တော်တို့ရဲ့အတိုင်းဒါเนาะကျွန်တော်ယင်းမစေးတင်ဟာเนาะဒီကြီးကြီးချင်းချင်းမောကြုံမောကြားတွေမှာအဲ့ကျွန်တော်တို့အုတ်ချုံမှုနဲ့လက်လမ်းမှတ်နေတဲ့နေရာမှာရှိနေကြတယ်ပြ ဲ့တော့သူတို့ဒီမှာသူတို့ဒီကဘယ်နှစ်ဦးရှိတယ်ဗီဒီယိုကလာတယ်စတဲ့ဒီသူတို့နဲ့တက်ဆိုင်တဲ့ကျွန်တော်တို့နော်အချက်လက်ဒီ data တွေကကျွန်တော်တို့မှာတက်ဆက်မှမရှိပါဘူးလားမရှိတဲ့အခါကျတော့သူတို့ကိုထိချုပ်ဖို့လေအမှန်တမ်းခက်ခဲပါတယ်ဟုတ်ကြဒါတွေနဲ့ပတ်သက်ပြီးတော့မှလည်းသူတို့ခင်းချုပ်ဖို့ကမပြောနဲ့ကျွန်တော်တို့နဲ့ပတ်သက်ပြီးတော့မှဒီကုမ္ပဏီတွေမှာလည်းတော်တော်လေးကိုခက်ခဲတွေ့ရပါတယ်ကြာတော့သူတို့ဒီကုမ္ပဏီနဲ့သူတို့ချင်တဲ့ဒါတွေနဲ့ပတ်သက်ပြီးတော့မှမကြခဏဆိုလို့ဖိတိုက်ရတဲ့ဖြစ်ပြီးတော့မှအဲ့ကျွန်တော်တို့ပြခရမှုတွေပါလိမ့်တာလည်းဖြစ်ခဲ့ပါတယ်အဲ့တော့ဒီမှာဝင်ရောက်ပြီးတော့မှတူဖို့နေကြတယ်ဒီရင်းစေးတွေပဲထားပါတော့ကြာဒီလူတွေဘာကြောင့်တော့ဒီဖြစ်လာတာလဲဆိုတော့ဒီကတော့ကျွန်တော်စဉ်းရင်းမွေးတယ်ဘူးလားအခြေခံပါလိမ့်ကြအဲ့ကျွန်တော်ရမနိုင်ငံတန်တန်တလျားနေပြီးတော့မှမျိုးလေးချက်ကြီးမားကလည်းသူရောက်လာကြတယ်တော့လာပြီးတော့အဲ့ဒီကသူတွေဆိုလို့ရှိရင်ဟာလာဒီကတော့မျိုးမားချက်ကတော့ကျွန်တော်လောပန်းဖြေပေါ့ကြာဒါတွေလည်းတကယ်ဖြစ်သွားခဲ့တဲ့သူတွေရှိခဲ့ပါတယ်အဲ့တော့သူတို့အနေနဲ့အဲ့ဒါရှိကဖြစ်ခဲ့တဲ့သူတွေပေါ်အားထိုင်မှာသူတို့ရဲ့ဘဝပြောင်းလဲရေးတဲ့ကိုသူတို့ကမြန်မာချက်တင်လာကြတယ်ဒီမှာအဲ့ဒီမှာဆက်လို့လာကြတဲ့အခါမှာဟာလာကျွန်တော်တို့အသိဉာဏ်ကြီးရှင်ရှိဆိုတဲ့စိတ်ဓာတ်တွေနဲ့ဟာလာတင်းတင်းငါတို့ဘဝပြောင်းရင်နော်အဲတော်ပြီဆိုတဲ့ပုံစံနဲ့ကြိုးစားကြတဲ့အခါမျိုးမှာရှိပါတယ်ချိုးကြတော့လည်းပဲဟိုလိုအတက်အနေရှင်မှန်ပြီးပြီးနဲ့ကိုပဲနော်ဒါကိုစုတိုးကြတာမျိုးရှိကြလားအဲ့ဒီခါကျတော့ကျွန်တော်တို့တခါလေကြောက်လို့ရှိရင်ဟာဒါအဆူရကမသိဘူးလားဒီမှာတက်ဆိုင်ရမရှိဘူးဘာဖြစ်စီအဓိကကမဟုတ်ဘူးကိုရက်တက်ပြီးဟိုနာကျွန်တော်တက်ပြီးအနေရအကာအကွယ်ပေးနေတဲ့အရာမိမိရဲ့ဒါအတိညာပါပဲဗျာဟာလာဒီဟာတွေကငါတို့သွားလို့လို့ရှိရင်တော့ဒါအနေရရှိနိုင်တယ်ဒါတွေကတော့ချောင်းချားသိနေဆိုတာမျိုးတွေကိုအဲ့လိုလူတိုင်းပို့ပြီးမှရှိတော့မှဒါလောက်ကြမှာဆိုရင်ဖြေကတုံးရစင်ဒါတွေကတော့ကျွန်တော်အုပ်စုပိုင်းကလည်းမတိရဘူးလို့ကြားနေနေမဲ့အသာလူတိုင်းလူတိုင်းကပို့လောက်တဲ့လုံငန်းဝင်လေးမှာအငယ်ချင်းချင်းလေးကိုအတိအထားပြီးလှုပ်ဆောင်နေတယ်လို့ကျွန်တော်အနေနဲ့တိုင်းပဲမြင်ပါတယ်ဗျာဒါကတော့ကျွန်တော်တို့အောက်ထူပိုင်းကလည်းပဲဟလာဒီလိုမတူရဘူးပါညာပြောနေလေတူးပါပဲအဓိကကပဲညာပဲတူတူပါအဲတက်ဆိုင်ရတောင်းရှိတဲ့အတူနေတဲ့ဒီကိုယ်တိုင်ပဲဖြစ်ဖြစ်အဲတူးနေတဲ့ခဏကိုယ်တော်မိုးထက်ပြောတဲ့တော့ဒီအငွေဆိုင်ငွေကြေးဆိုင်ထုတ်ပေးတဲ့နော်ဒီတတ်သူရဲ့ဟိုတောင်းကိုအလုံးစုံတောင်းဝင်ယူခဲ့တူပါပဲဖြစ်ဖြစ်တတ်သူတွေလည်းမှားကြမယ်အတူနေတဲ့ဒီကိုယ်တိုင်ကလည်းပဲကို့မှာအာရီချင်းချင်းတကယ်လို့တူးရမယ်ဆိုလို့ချင်းလည်းအပေါ်တက်ကြည့်မယ်ဟလာအဲကြောင်းနေရှိသလားအာရီပြောချနိုင်သလားတော့စတဲ့ပြင်အဲ့လိုမျိုးလေးကိုကြည့်ပြီးတော့လုံးတတ်မယ်ဆိုလို့ရှိရင်တော့အာနေကင်းနိုင်ပါတယ်ပြီးတော့အခုပြောတဲ့နေရာကတော့ဒါကြောက်ကြပြန်ဖြစ်ပါတယ်ဒါအရင်တော့ပြိုခဲ့ကြရတယ်ဆိုတာမြေစာပုံဖြစ်တယ်ဒါမြေစာပုံကြတော့ဒါပြူချဖို့ကပုံလုံးမှလွယ်ပြီလေတော့မြင်းလေးလေးဖူးတော့ပြူကြတယ်ဂျာကြီးဂျာကြီးကြောက်ကြောက်ကဘာတွေဖြစ်တယ်ဒီတိုင်းမဲ့ကြောက်ကဘာအဒီကြောက်ကြောက်ကြောလွာတွေဖြစ်တယ်အဖေကကျွန်တော်တို့တာမန်ညီစီလွာတွေကကျွန်တော်ဒီတာခေါ်တော့ဘာမောင်းကြည့်ပြီးကြောက်ကြောလွာတွေပဲကြတယ်အဲ့ဒီမှာမိုင်းနေရာလေးအချင်းချင်းထပ်ထပ်ခွင့်ခဲ့တဲ့အခါကျတော့ကျွန်တော်ဒီဒကန်ပြောလို့ချင်းပြူမကြခဏဆိုလို့ကျွန်တော်ပြူလဲနိုင်တဲ့အနေအထားမျိုးဖတ်ပြုံနိုင်တဲ့အနေအထားမျိုးရှိနေတဲ့နေရာတွေကြီးပဲဖြစ်နေတာကိုကျွန်တော်တွေးရတယ်ဟုတ်ကဲ့အဲ့ဒါကြောင့်မို့လို့ကိုအာနေကိုကိုရှောင်ရှားသိနေလို့ပဲကျွန်တော်လည်းဒီလိုပဲနေတာဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ကိုတီယာသွေးကိုလည်းမေးချင်ပါတယ်စောစောဒီတရားဥတည်ဆိုဥတည်ဆိုလဲထောက်ပြသွားတာရှိပါတယ်ဆိုတော့ကျွန်တော်ဒီအခုလိုပြဿနာတွေပေါ်ရတဲ့နေရာမှာဆင်းရဲတာအလောက်ကန်ရှားပါတာတွေလို့ဒီဖွံ့ဖြိုးမှုနှိမ်ချတာတွေရောဟိုဘလောက်ထိဆက်နွယ်မှုရှိတယ်ဥမာရံမှာဆိုရင်ဒီရေချီချီရှာမဖြစ်အောင်နောက်ဒီလိုတိုက်ရိုက်တဲ့ပြဿနာတွေမပေါ်အောင်ဆိုရင်အခြေခံအဆောက်အဦပြည့်ဝမွမ်းမံတာမျိုးတွေဆော့ဆော့ကိုတီယာသွေးလဲထောက်ပြသွားတာမျိုးတွေရှိပါတယ်ဆိုတော့ဒီလိုပြဿနာတွေပေါ်ရတဲ့အကြောင်းရင်းတွေမှာအခြေခံအဆောက်အဦလိုအပ်ချက်တွေနဲ့ဖွံ့ဖြိုးမှုပိုင်းအောင်ဘလောက်ထိအရေးပါတယ်လို့ပြောလို့ရမလဲကိုတီယာသွေး
ဟုတ်ကဲ့ဘုံပြောလို့ပိုင်းရတော့ဗျာဟိုဒါတော့ရှင်းပါတယ်လူတွေကကျွန်တော်တို့ဒီဟိုပါတော့ကျွန်တော်တို့ဒီအသိဉာဏ်ပညာအားနည်းမှုပေါ့တော့အသိတရားခေါင်းပါမှုကြောင့်ကျွန်တော်တို့ဒီအမိုက်တွေကိုစုပ်ပြစ်စင်စလို့ပြစ်တာပေါ့တော့အဓိကကဒါပါပဲအမိုက်တွေစုပ်ပြစ်စင်စလို့ပြစ်တယ်နောက်က infrastructure နဲ့ပတ်သက်လို့ဟလာဟိုဆက်ဆက်နေတဲ့ကိစ္စတွေပါဗျာမီးခိုးတုံးတဲ့ကိစ္စမျိုးတွေအဲ့တော့အဲ့လိုမီးကိုကျွန်တော်တို့ဒီလိုမျိုးဟိုတရားမဝင်ကြီးနဲ့ကြားကြည့်ရဲဟလာစီးတဲ့တန်းနဲ့မတုံဘူးစသည်ဒါတွေကတော့ကျွန်တော်တို့ဒီလူတွေသူတို့ကတော့သူတို့တာမန်လေးလုပ်လိုက်တာပဲအမိုက်ပြတဲ့လူကတာမန်လေးလုပ်လိုက်တာပဲဟာမီးကိုခိုးလို့တဲ့လူကလည်းသူဒါလိုအပ်ချက်နေလဲသူလုပ်လိုက်တာပဲသူတို့ကလည်းဒါကနောက်လျှောက်ကျွန်တော်တို့ဒီတိုးဆက်ပြီးအများကြီးရှိတာပေါ့နော်ဆက်တင်နေတာလားဆိုမပြင်တာလည်းသူတို့ကပြောဆိုပေါ့အဲ့ဒီဟာလေအကျိုးသက်တွေကတော့သူတို့ကပြောပြောကျွန်တော်တို့ဒီရေးသိကြရေးထွက်ရေးရှိမဲ့ကျွန်တော်တို့မီးတွေဟလာအစမတန်ကျွန်တော်တို့ဝယ်နေဟိုတည်းမမျှပဲနဲ့ကျွန်တော်တို့အတုံးနဲ့ကျွန်တော်တို့ဝယ်နေ supply နဲ့မမျှပဲနဲ့ကျွန်တော်တို့ဒါ overload ကြီးကြည့်ပြီးတော့ပြတ်တာမျိုးတွေဖြစ်မယ်အချို့နေရာတွေမှာဓာတ်ကြိုးတွေကပူပြီးတော့ပူလောင်ပြီးတော့ကျွန်တော်တို့အစမတန်ဟလာဟိုကျွန်တော်တို့မီးအားဆွဲတဲ့အတွက်ကြောင့်မလို့သူရဲ့ခန္ဓာရင်နဲ့ဟိုမမျှတဲ့အတွက်ကြောင့်ဓာတ်ကြိုးတွေပြတ်တာရှိတယ်ကျွန်တော်တို့ဒီသာတော့ဒီကျွန်တော်တို့ဒီပေါ်တော့အခြေခံကျွန်တော်တို့ဒီလူဖွဲ့ကြီးမှာလည်းကျွန်တော်တို့ဒီအောက်ခြေပြည်သူလူမှာလည်းကျွန်တော်တို့ကဟိုဒီလူအချက်ပြတကယ်ရှိတာပါသူတို့ရဲ့ knowledge အများအမြန်မှ
အားနည်းပါတယ်ဟိုသူကျွန်တော်တို့ infrastructure နဲ့ပတ်သက်ပြီးတော့သူတို့ရဲ့ဘာဝင်ဆောင်ရမှုသူတို့ရဲ့အသိတရားသူတို့ရဲ့စောင့်သိမှုအားအရင်အရေးကြီးတယ်ဆိုတာကိုသူတို့ကနားမလည်ဘူးဆိုတော့သူတို့ကတစ်ခုခုဆိုလို့ရှိရင်လည်းဟိုတစ်ဖက်ကအုပ်ချုပ်ရေးအားနည်းချက်ကိုထောက်ပြဖို့ပဲသူတို့ကအပြစ်ဖို့ပဲစဉ်းစားရပါတော့ကိုယ့်ဘက်ကနေပြီးတော့ဟာတူတယောက်ကနေပြီးဖောက်ပြလိုက်ရင်ဒီအကျိုးဆက်ကလည်းဘယ်လောက်ကြီးဆိုးတယ်လဲဆိုရင်အသိတရားလူတိုင်းလူတိုင်းလူတိုင်းမှာအားနည်းလို့လေသူတို့ဒီလိုမျိုးရောက်နေဖိတ်ပေးလာတော့ဖေးလမ်းကြားလေးမှာသူရည်ကြီးနေတာလေးမကောင်းဘူးဒါတွေကဒီချန်တာလေးဖြစ်တာပေါ့နော်နောက်တစ်ခါတစ်ဖက်ကလည်းဒီ SMB တုံးတဲ့ဟာနဲ့ပတ်သက်ပြီးတော့လည်းအဲ့လိုပေါ့တော့တောက်သေးဘူးအားနေကြတဲ့ကတည်းကအလုံးအပြည့်အကျိုးဆက်တွေဖြစ်ပါတယ်အဲ့တော့နှစ်ဖက်လုံးမှာတော့လိုအပ်ချက်ရှိပါတယ်တကယ်လည်းကျွန်တော်တို့ဒီပြည်သူလူထုဘက်ကလည်းကျွန်တော်တို့ဒီကျွန်တော်တို့ဒီမျိုးကြပုံစံမှာနေဆိုင်ဖို့အတွက်ကိုကျွန်တော်တို့ဒီရှိသိရှိလိုက်တဲ့ကျွန်တော်တို့ကွန်ပျူတာတက်မှုပေါ့အုံနောက်ကွန်ပျူတာတက်မှုအသည့်ပြားကွန်ပျူတာတက်မှုတို့ရတယ်အဆန်ပါပဲဗျအဲ့ဒါလေးရတယ်ကိုဘကပြည်သူလူထုဘက်ကလည်းသိရမှာပါဗျဟုတ်
โอเคเจซูบาสรโกซอมูแทมีอ่ะเปียโกซอมูแทดิกิชินปีเนี่ยมาเว้ยเฉกันไม่ขึ้นมั้ยสรซอซอเสียอุติซูเลยပြောต่อไปดิโลปอเลยอลุลุพวินลาได้ลูกเลยลูกเนี่ยโตลาเลยสรโหกิชินปีเนี่ยเบกาฉีเนี่ยยังไม่หอบอ๋อสรอกุโลดิพยายามดิปอไว้อาจารย์ยินเนี่ยมาบ่เลยดิพ่นเปียวหมู่ลัวเฉยป้ายนี่เฉกันซ่องลัวเฉยป้ายเนี่ยอ๋อบลาติตะหยอกหมู่ชื่อเลยโกซอมูแทแล้ล้ํามีแล้วตุ้ยอ่ะเมียแล้วต้องตัดเลยอ่ะมั้ย
အဓိကတော့ဒီကျွန်တော်တို့ကစင်မာကဒီကကြောပြန်ဒီစစ်ပွဲဖြစ်ပြီးတဲ့နောက်ပိုင်းပေါ့နော်အဲနောက်ပြီးအစိုးရအသေးပေါ့တော်တော်အဲ့ဒီအစိုးရအသေးဖြစ်လာတဲ့နောက်ပိုင်းမှာဟိုပြောင်းလဲလာတဲ့အခြေအနေကတော့အန္တရာယ်ရှိတယ်ပေါ့နော်အဲအထူးသဖြင့်ဒီအုပ်ချုပ်ရေးပိုင်းပေါ့အုပ်ချုပ်ရေးပိုင်းဒီကြောက်ပြည်စိုးရင်းပိုင်းကဟိုအားနေတဲ့အတွက်ပေါ့နော်အားနေတဲ့အတွက်ဟိုကျွန်တော်ဒီကြီးရလဲကြောက်တော့ဟိုအထက်မတန်ဝင်လာတာပေါ့ဒီမှာကျတော့ဒီ1000ကတောင်းနေမှာကြတော့သိမသိတာဘူးပြည်သာပုံပြီးမှာသူအရှူရှူကြောက်သွားတာပေါ့နော်အဲကြောက်သွားတဲ့ဆိုတဲ့ကကြတော့ခဲ့ဒီလူကြီးကြီးဝင်လာတာနဲ့အမြဟောကျွန်တော်တို့ဒီပေါင်းပွားလာတဲ့အမြပြည်သာပုံပြီးမှာကလည်းဒူလီများလာတယ်ပေါ့ညားလာတဲ့ခါကြတော့အဲတစ်ခုခုဖြစ်ပြီးနေဆိုလို့ရှိရင်အဲဒီအစုလက်အရင်းလိုက်ပြီးဆုံးမှုကြီးရဲ့အားကြုံရတာပေါ့အဲ့ဒါပါလဲဆိုတော့ဒီကကျွန်တော်ဒီပြောင်းပြီးဆုံးမှုကိုအားနေတဲ့အတိုင်းမှာတခြားလူကြီးတွေပါတယ်သုံးဆွဲကြတယ်လူကြီးတွေပါလည်းအတွက်ကြီးရတယ်ဒီလူကြီးဝါရီတုံးဆွဲတဲ့ဒီဟာများတော့အဖြစ်အန်ဂျီလည်းမကြောက်ကြဘူးခင်အောင်မကြောက်ကြဘူးအဲသူတို့လူကျင်တာတခုပဲသူရှင်းရှင်းဆိုင်ဆိုင်လုပ်တယ်ပေါ့နော်အဲ့ဒီကွယ်အဲဒီလူကြီးလူအစ်ကကျင်လိုက်ပြီးဆိုမှုတွေအားလုံးဖြစ်ရတာပေါ့အဲ့တော့ဒီကကျွန်တော်တို့ကတော့ကျွန်တော်တို့အားခံနေလို့ပြောတော့အစ်ကကတော့တရားဥပဒေရှင်းရှင်းညာအားနေတယ်ပေါ့နော်တော်တော်လေးကိုအားနေတယ်အဲ့ဒါကြောင့်အဲ့ဒီဖြစ်ရတဲ့ဒီကျွန်တော်တို့ဒီတုံးတက်လို့ရပါတယ်ရဟုတ်
ဟုတ်ကဲ့ရှင်သူကဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးတင်ဆိုမေးချင်ပါတယ်အခုကိုစုံမိုးတက်ထောက်ပြလာတဲ့ချက်တစ်ခုရှိပါတယ်ဒီတရားဥပဒေစုံမိုးအားနေတယ်ဆိုပြီးတော့နောက်ကျွန်တော်တို့အရင်ကလေးကလည်းပြောနေဆိုနေတာရှိပါတယ်ဒီကုမ္ပဏီတွေကိုစီကံထိန်းသိမ်းတဲ့နေရာမှာလည်းကုမ္ပဏီတွေဘက်ကဟိုရော့တရော့ရဲနိုင်တဲ့ကုမ္ပဏီတွေဘက်ကတချို့အားတွေမလိုက်နာဘဲနဲ့အလွန်ကျွံလုံနေကင်နေတဲ့ကိစ္စတွေရှိတယ်ဒါပေမဲ့ဟိုအစိုးရကဒါတွေကိုမထိတ်ကုန်နိုင်ဘူးဆိုတော့အပိုင်းတွေကျွန်တော်ပြောဆန်ဆိုဆန်နေလဲကြားပါတယ်ဆိုတော့ဒီလိုတရားဥပဒေစုံမိုးအားနေတာမျိုးကုမ္ပဏီတွေကိုစီမံစီကံထိန်းသိမ်းမှုကြက်မှတ်ဖို့အားနေနေရတာတွေကဘာရောက်ဖြစ်နေရတာလဲဦးတစ်စို
းဟုတ်ကဲ့ခင်ဗျာဒီပြောမယ်ဆိုရင်တော့ဒီကျွန်တော်တို့အဓိကကျွန်တော်ဒီကြောက်သိမ့်တူဖော်ရဲ့ကုမ္ပဏီတွေကိုနော်ထိန်းသိမ်းတဲ့အတန်းဝန်ဒီကတောင်းရှိတော့ကြောက်သိမ့်တူဖော်ရဲ့ဌာနတော်ငယ်ပေါ့မြန်မာကြောက်မြင်တာကွန်ပရေရှင်ရဲ့တောင်းဝန်ရှိတဲ့ကြောက်သိမ့်တူဖော်ရဲ့ဌာနတော်ငယ်ပေါ့သူတို့မှကြီးတဲ့အင်အားနဲ့အဲ့ဒီသူတို့မှထိန်းချုပ်ရတဲ့ကုမ္ပဏီဟာအခန့်တန်ဟောဆောင်ရှိရတယ်အဲ့သူတို့ဒီကုမ္ပဏီတွေကများစွာကြီးတယ်ခေါင်းနဲ့ချီရှိတယ်ဒီမှာရှိတဲ့သူတို့ရှိမှရှိတဲ့အင်အားကြီးကယာကနန်းလောက်တော့မပြည့်ချင်အဲ့တော့သူတို့မှဟာလာနေနေနဲ့ခြေခြေဝိုင်းသူတို့လုံနေရတစ်ခက်ကလည်းပဲကျွန်တော်ဒီတမှာအနေနဲ့ကိုင်းနော်အင်အားကြီးရှိနေတဲ့ခါကျတော့သူတို့ဒီမှာလည်းဒါကိုအပြည့်အဝဆောင်ရွက်ဖို့တက်တာသူတို့မှအခက်ခဲရှိတယ်အဲ့ကျွန်တော်ခက်ကနေတာမှာဟုတ်လားကျွန်တော်တို့ဒီတမတမရှိတယ်ဆရာရဲတိုင်းရင်တုံရှိတယ်။ဟောကျွန်တော်ဒီတုံတွေကတောင်းထား။တုံတွေကတောင်းဝင်ထားတဲ့ဆိုရင်လည်းဒီလိုတောင်းဝင်ထားတဲ့ဟာတွေကဒီကုမ္ပဏီတွေနားမှာပဲရှိတယ်။ဟောရှိနေတဲ့ခါကျတော့ဒါတွေကိုတရားဥပဒေစိုးမိုးရေးမှာလည်းခုနရဲတိုင်းရင်ရှိတယ်မှာလည်းတရားဥပဒေစိုးမိုးမှာပြောနေတယ်ဝင်ရောက်ပြီးလုပ်လို့မရ။ဒီကုမ္ပဏီရဲ့အလုပ်လေးတွေတော့တောင်းဝင်ထားတာရှိတယ်။ဒါနဲ့မှလည်းပဲအဲကျွန်တော်တို့ခုနပြောတဲ့နော်ဒီမိုက်ဂရန့်ဆရာကျွန်တော်ရင်ဆွေးကြည့်အဥယျဟာကျွန်တော်တို့အော်အဖြစ်တာပြောနေတာပိန့်ချီရှိတယ်ပိန့်ချီရပြန်တော့ပိန့်ရှိတို့ရှိမှန်းတော့ကျွန်တော်သိကြမှာဖြစ်အဲ့လိုများကြတဲ့လူကြီးကိုကျွန်တော်ထိန်းဖို့ပုံတကအဒီတရားဥပဒေစိုးမိုးကိုတာဝန်ယူထားကြများလာရင်လက်တော့ခွဲဒီမှာရှိတဲ့လူကြီးကတော့မှရှိတာပေါ့အဲ့တော့ဟိုခုနပြောသလိုကျွန်တော်ဒီမှာဒီနိုင်ကျွန်တော်ရဲ့နော်ကျွန်တော်နိုင်ငံရဲ့နေရာဒေသတိတိရောက်လာတယ်ရောက်လာရတယ်နေတဲ့နေရာမှာလည်းဟိုလိုကျွန်တော်တရားဥပဒေစိုးမိုးမှုရှိတဲ့ မျိုးတွေရွာတွေရက်ကွက်တွေကြမှာနေကြတာမဟုတ်ပဲလားဟာလာကျောင်းလူသူမရှိတဲ့အနေစားပုံလေးနော်ကျွန်တော်လောက်ကကျလောက်ကကြားနေအဲ့ဒီမှာတွေတဲဆောက်ပြီးတော့မှဒီလိုမျိုးနော်ဟိုတရားမဝင်နော်ကျွန်တော်ကြီးပါလေးတွေထူထောင်ပြီးနေကြတဲ့အခါကျတော့အုတ်ချူရလည်းလမ်းမနေဖြစ်အဲ့တော့မလုပ်ကြပါနဲ့ဆိုရင်လည်းဒီလူတွေအားလုံးကိုအာဒီတိပညာပေးဖို့လည်းအမှန်ဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ဒီမှာဖြစ်လာတဲ့ဖြစ်လာရတဲ့ပြဿနာတိုင်းမှာလည်းခုနကကိုစုံမျိုးဆက်ပြောလို့ပဲဖြစ်လာပြီဆိုရင်အဲ့ဒီစိတ်လိုက်ဒီလိုက်အတေးကြီးကြတဲ့ပစ္စည်းကြတဲ့အဲ့တနောက်ပဲကျွန်တော်တို့တော့ပညာပေးပြီးပြောတယ်မလုပ်ကြပါနဲ့အလို့ပြောပေးမယ်လည်းပဲသူတို့မှလည်းပဲနေဖို့အဲ့ဒီသူတို့ရဲ့စောင်းဝင်တွေမိခတူကစောင်းဝင်တွေဆိုတာလည်းရှိနေတဲ့အခါကျတော့ဒီအရာတွေကလည်းမလုပ်ပါနဲ့လို့ပြောလို့လည်းခက်နေတယ်။အဲ့ခုနကပြောမိသားစုတွေမှာရှာတယ်အလုပ်ဝက်ဒီထဲမှာဝင်ရှာတယ်။ဒါကျွန်တော်တူးကြခေါ်ကြတယ်။အဲတူးကြခေါ်ကြတယ်။ဒီကျန်တဲ့ယာတိကျိန်မှာတော့တော့သိသိဟိုမထောင်းတာလားပြီ။အခုလိုမိုးရင်းရီမှာအင်တာမအငြင်းများနေတာ။မိုးရင်းရီမှာအင်တာမအငြင်းများတယ်။အဲဒါကြောင့်မို့လဲကျွန်တော်တို့ခုနကျွန်တော်ပြောသလိုအဲမိမိပုံမိမိကခင်းနေဆက်ချောက်လဲမှာကိုယ်တရားနေတော့ကိုချီဆောင်နေတယ်လို့ကျွန်တော်ဒီလိုပြောခြင်းဖြစ်ပါတယ်။ဟုတ်ကဲ့
။ဟုတ်ကဲ့ဆောက်တဲ့ဆိုကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကို Facebook ကနေပို့ပို့ထားတဲ့ message ကြိုလည်းရှိနေပါသေးတယ်။ဒီမှာမဆုမမတ်ဆောင်ဖတ်ပြပေးပါဦး
။ဟုတ်ကဲ့ပါရှင်ဒီကြော်သက်ထွန်းဆိုတဲ့အကောင့်ကမြမပြည်မှာအသက်တစ်ချောင်းဆုံးရှုံးမှုဆိုတာအင်မတန်မှလွယ်ကူပါတယ်တဲ့။တာမန်ဖြူဖြစ်စဉ်လို့သဘောထားလို့တော့ရနေပါပြီတဲ့။ဥမာဖားကံမှာမြေပြိုလို့လူတွေအစုလိုက်အပြုံလိုက်သေတဲ့သတင်းကတလောက်ကိုတစ်ခါလောက်တောင်မှတက်လာနေပါတယ်တဲ့။နောက်ဒါမျိုးမဖြစ်စေရအောင်ဒါမှမဟုတ်ဖြစ်လာခဲ့ရင်လူအသေးပြောက်အ ਨੇ ဆုံးဖြစ်အောင်ဘလို့မျိုးစီမံထားပါတယ်ဆိုတာမျိုးသက်ဆိုင်ရာကဘလို့စီမံခန့်ခွဲထားပါတယ်ဆိုတဲ့သတင်းမျိုးတစ်ခါမှမကြားရပါဘူးတဲ့။လူတွေအလုံးမရှိလို့ဖားကံကမြေစာပုံမှာလာရှာကြတာလောဘသားတွေတေပေါ့ဘာဖြစ်လဲဆိုပြီးသဘောထားနေကြတာလား။ဒါမှမဟုတ်ဩသူတို့ကငါတို့နိုင်ငံသားတွေပါလား။သူတို့လောက်ကင်ရှားပါလို့ပညာမတက်လို့အသက်နဲ့ရင်လာလုံနေကြပါလား။သူတို့တွေဘေးအန္တရာယ်ကင်းရှင်းအောင်ငါတို့လှုပ်ပေးဖို့လိုပါလားဆိုတဲ့အသည့်စိတ်မျိုးသက်ဆိုင်ရာတာဝန်ရှိတဲ့သူတွေမှာရှိဖို့ကောင်းပါတယ်တဲ့။အခုရန်ကုန်မြို့လျှက်စစ်ဌာနရဲ့ပေါ်ရုံမှုကြောင့်အနာဂတ်ရဲ့တားကောင်းရတနာလေးတူတေဆုံးရပြန်ပါပြီတဲ့။ဒီသတင်းမျိုးကလည်းနှစ်စင်မိုးကြတိုင်းမှာကြားနေကြသတင်းတစ်ခုဖြစ်လို့ဖြစ်ရောဖြစ်စေလို့တော့သဘောထားနေကြပါတယ်တဲ့။မွေးဖွားဒီမဆလို့တေဆုံးတဲ့အထိငါတို့မြို့တော်စီပင်မှာတာဝန်ရှိပါတယ်ဆိုတဲ့စကားဘဲကြောင်မှာသွားထားတယ်တဲ့ငွေရပေါက်ဆိုရင်ငါတို့တာဝန်လို့ဆိုလေသလားအခုရှစ်တန်းကျောင်းသားလေးတည်တဲ့ကိစ္စကိုပေါ့ပေါ့တန်တန်သဘောမထားဘဲနဲ့သက်ဆိုင်ရာတာဝန်ရှိရသူအစဉ်စဉ်ကိုပြင်းပြင်းထန်ထန်အရေးယူစေချင်ပါတယ်ဆိုပြီးရေးထားပါတယ်ကောင်လွင်ရေ
ဟုတ်ကဲ့ကျင်ဒါတော့ဒီ Facebook ကမှတ်ချက်ကတော့ဒီတာဝန်ရှိတဲ့သူတွေဘက်ကအရေးယူဖြစ်ရှင်းတာမတွေ့ရဘူးဆိုပြီးသူကထောက်ပြထားတယ်ဆိုတော့ဒီနေ့မှကျွန်တော်ကုသရသွေးကိုမေးချင်ပါတယ်မိုးကြီးတာမုန်တိုင်းတိုက်တာကတော့ဟိုသဘာဝကြောင့်မလို့မတက်နိုင်ဘူးပဲထားပါတော့လေဒါပေမဲ့ဖြစ်လာပြီးနောက်ပိုင်းမှာတုံ့ပြန်ဖြစ်ရှင်းမှုအပိုင်းအောင်အားရစရာရှိရလားဆိုတော့မေးစရာပါဟိုတလောကဒီ time မှာနိုင်ငံတွေမှာပြိမိတဲ့ကလေးတွေကိစ္စပေါ်လာတော့ဒီလူမှုကွန်ရက်တွေပေါ်မှာတချို့ကဒီမြမပြားဖြစ်နေတဲ့ရှင်ပြီးပြောတာမျိုးတွေရှိပါတယ်။ကွာလွန်းတယ်ပေါ့လေ။မြမကြီးမှာဖြစ်ရင်တော့တေးမှာပဲဆိုပြီးပြောတာမျိုးတွေရှိပါတယ်။ဟိုဖြစ်စင်ခြင်းကတော့မတူဘူးပေါ့လေ။ဒါပေမဲ့ဘာကြောင့်ဒီလိုမြင်နေရတာလဲ။ဒီတုံ့ပြန်ဖြစ်ရှင်းတဲ့နေရာမှာဘာတွေလိုအပ်ချက်တွေရှိနေလဲကိုသိရသေး။ဟုတ
်ကဲ့။ဆိုတော့ဟိုကတော့ဒီ Facebook politics ပေါ့နော် Facebook ပေါ်မှာတခုခုဆိုလို့ဆိုချင်ဖြစ်စင်နေရတဲ့ချက်ဆိုလို့ချင်းရဲ့ဒီပြီးနေတဲ့ကြောက်လာတယ်။ဖြစ်စင်နေရအမှားရောအမှားရောတခုခုဆိုလို့ကျွန်တော်တို့ Facebook ပေါ်မှာအဲကျွန်တော်တို့လိုရဲကူကူတရင်းနေပြန့်မှန်တွေ့တယ်ဒီတစ်ခါကျတော့ဒီပေါ်မှာကျွန်တော်တို့ပြည်သူလူတွေတုံ့ပြန်မှုတွေလည်းအတုံးလိုက်ဆဲလိုက်မြင်ရတာပေါ့ဗျာဆိုတော့ဒီဟာအားကောင်းလာတဲ့အတွက်ကြောင့်မို့လူမှုကွန်ရက်ဒီအားကောင်းလာတဲ့လူမှုရဲ့အတန်လေးကလည်းပုံပြီးတော့ခါတိုင်းတစ်ကျဲတော်လာတဲ့အတွက်ကြောင့်မို့လို့ဟလာအစိုးရအပိုင်းကနေတော့ပြောလို့ပြဿနာတွေတက်တဲ့အခါဟလာဒီတော့ပြောရှစ်တန်းကျောင်းသားလေးပြည်ဖို့တော့အခြေစားလို့နောက်ဆက်တွဲဒီနေ့ဆိုနောက်တစ်ခုဖြတ်ပြစ်တယ်ဒီလိုကိစ္စမျိုးတွေမှာဆိုလို့ရေတော့အစိုးရအပိုင်းကဘာလုပ်လဲဆိုတော့အခုတော့ဘယ်ဆက်ချင်းလဲအလားတာဝန်ရှိတဲ့သူဝင်ကြီးတို့ဒီမျက်စိနဲ့ပတ်သက်တဲ့တာဝန်ရှိတဲ့ဝင်ကျွန်တော်တို့ဝင်ကြီးတို့ဆက်တာသွတ်တော်ကုစလေတို့ကတော့သူကဒီညနေနာတော့ရတယ်ပေါ့နော်တိတ်ဆုံးသွားတဲ့ဒီကလေးတွေအိမ်ကိုသွားတွေ့တာမျိုးခွင့်သိမ့်တာမျိုးယောက်ျားပေးတာမျိုးဆက်သိမ့်ပေါ့နော်သူတို့ကိုအဲ့လိုအလူဝေးပေးတာမျိုးတွေလုပ်ပြီးတော့ဒါမျိုးတော့ response ဆိုပေတယ်ဒါပေမဲ့ဒါကကျွန်တော်တို့ပြီးသွားတဲ့ကိစ္စပေါ်မှာကျွန်တော်တို့ပြီးအပြီးကြောင်းကျွန်တော်တို့ဒါရေးကျွန်တော်တို့ဘယ်လိုဘယ်လိုလက်တော့တုံးပြခုကြဒါကကျွန်တော်တို့လူ့ဘဝကြီးတစ်ခုနောက်ဒါမျိုးဖြစ်ရပါသေးဘူးဆိုရင်အာမခံချက်ပေးတဲ့တုံးပြမျိုးမဟုတ်ဘူးဆိုတော့ကျွန်တော်တို့ကဖြစ်ဖြစ်တာကကျွန်တော်တို့ဒီတိုင်းဒီမျိုးဒီကိစ္စတွေလည်းဖြစ်ခဲ့တယ်အခုလည်းဖြစ်နေတယ်ဆိုတော့အဲ့ဒီမှာဖြစ်ကျွန်တော်တို့မျှော်လင့်တဲ့ဟာဖြစ်ဖြစ်နဲ့တုံးပြမှုအစိုးရရဲ့ဆောင်ရွက်ချက်ကဖြစ်ရမှာကဒါဘာကြောင့်ဖြစ်တာလဲကျွန်တော်တို့အားနဲ့ပြည်သူအားနဲ့တော့မဟုတ်ဘယ်ပြဿနာကြောင့်ဖြေကြပြီးဖြစ်တာအဲ့တော့နောက်ကိုအဲ့လိုမဖြစ်အောင်ကျွန်တော်တို့တွေတက်ကြတယ်ကျွန်တော်တို့အများဆုံးဘယ်လိုဆောင်ရွက်နေလဲဒီလိုဘက်ကလည်းဘယ်လိုအခြေအနေမျိုးရယ်ဘယ်လိုသတိထားပါဆိုတော့တိတိကျကျကျွန်တော်တို့ခင်းစကြတုံ့ပြန်မှုမျိုးစီမံဆောင်ရွက်မှုမျိုးမတွေ့ရသေးဘူးတတိယရောက်ပါတော့ကျွန်တော်တို့ကျွန်တော်တို့ပြောရဆိုတာမျိုးကြားတယ်ဒါပေမဲ့လူမှုကြားထဲမှာကျွန်တော်တို့ပြန်ပြန်မရောက်လာဘူးပေါ့နော် တော့ဟိုသူကပကတကယ်တမ်းကျွန်တော်တို့လူအဆက်အန္တရာယ်နဲ့ပတ်သက်ပြီးတော့ကြိုးတင်ထွက်ဆပြီးတော့ကျွန်တော်တို့ထောင်ရတာမျိုးအမှန်အားနဲ့ပါလေလူလူကိုယ်တိုင်ကလည်းပေါ်ရလည်းရှိတယ်ဆိုတော့ပေါ်တဲ့ပြည်သူလူလူအုပ်ချုပ်တဲ့အစိုးရအနေနဲ့ပို့ပြီးအားထုတ်ဖို့လိုပါလေဒါတီကူလူလူကိုလည်းရဲပို့ပြီးတော့ကျွန်တော်အလားဖြစ်အောင်ဟလာပို့ပြီးတော့တတိယနေအောင်သူဘက်ကလည်းအဲကျွန်တော်တို့လည်းလက်ခတ်တင်းတင်းကြပ်ကလေးကပူပြီးအားထုတ်ပေးဖို့လိုတယ်ကျွန်တော်တို့ဒီသတိပေးဆောင်ရွက်ချက်တွေအရင်ကပို့ပြီးတော့အရင်လူတွေလောက်သွားတာနဲ့ပို့ပြီးလုပ်ဖို့လိုတယ်အဲ့ဒီလိုပဲပြဿနာတစ်ခုတစ်တိုင်းတစ်တိုင်းမှာလည်းကျွန်တော်တို့ဒီပြဿနာပေါ်မှာသုံးသပ်ပြီးဘာဖြစ်တာဘာကြောင့်ဖြစ်တာအဲ့ဒါဘာအားနဲ့ကျွန်တော်တို့နောက်အဲ့ဒါကိုဖြစ်အောင်ဘယ်လိုလုပ်မလဲဆိုတော့ကျွန်တော်တို့ follow up ပေါ့နော်နောက်ဆက်တွဲအစီအစဉ်တွေအစီအမံတွေစီစီချက်လိုက်လာဖို့လိုပါတယ်အဲ့ဒါကိုလည်းလူစုသိအောင်စစ်ကြေးတက်ထပြဖို့လိုပါတယ်ဘာလို့လဲဆိုတော့ဒီလိုမျိုးကျက်နာရီနဲ့ဒီလိုမျိုးစီမံဆောင်ရွက်မှုတွေကလူလူပဲဖြစ်ဆက်နေပြီးတော့တကယ်တမ်းထိကြိုက်နေတာမယ်ဆိုလူလူပဲထိကြိုက်နေတာမှာဖြစ်ပါတယ်အထူးကတော့ဒုတိယကျွန်တော်တို့နာမည်ပြတ်မှာပေါ့နော်အဲ့တော့တစ်ခုတစ်ခါမကောင်းတဲ့ကိစ္စဖြစ်ပါတယ်အဲ့တော့အဲ့ဒါကိုကျွန်တော်တို့ပိုပြီးပြည့်ပြည့်ကြစနစ်တကျတုံ့ပြန်မှုမျိုးသူရနေတယ်လို့ဘူးလို့ပါတယ်ဗျဟု
တ်ကဲ့ဆိုတော့ကိုဦးစောမိုးထော့တဲ့သဘောထားခင်ဗျကျွန်တော်တို့အခုဒီလိုအရေးပေါ်အခြေအနေမျိုးတွေကြုံရတယ်ဒီလိုမတော်တဆဖြစ်တဲ့မျိုးတွေကြုံရတယ်ဆိုတုံ့ပြန်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့လက်တလုံးလုပ်နေရတာကြီးနဲ့လောက်ဆရာရှိရလားဟိုနောက်ဟိုတကယ်လို့တုံ့ပြန်ဆောင်ရွက်ချက်တွေမှာဘလို့အားနည်းချက်တွေရှိနေပြီးတော့ဘလို့တုံ့ပြန်တင်တယ်လို့မြင်လဲကိုစုံမှုတဲ့
အဲကျွန်တော်တို့ခါခါမှာဒီလိုတဲ့ကိစ္စကတော့ကျွန်တော်တို့ဒီမှာတော့ဒီတုံ့ပြန်ဆောင်ရွက်တဲ့ဟာကမတူရတဲ့လောက်ပဲဗျာကျွန်တော်တို့ကတော့အခုကျွန်တော်တို့ကြည့်ဒီ2018ဆိုလို့ရှိရင်အဲဒီခမနာပိုင်းနဲ့ရှိတဲ့ဒုတိယဆိုတော့ဗျာဒါကျွန်တော်တို့အတော့မတွေ့တဲ့ဟာဒီမပါဘူးအဲ့တော့ဒီအရင်ကလည်းစစ်တမ်းစစ်တမ်းမှာရာဇဝင်တည်ခဲ့တယ်ပေါ့နော်ကျန်နေတဲ့ကိစ္စဒီအပေါ်မှာကျွန်တော်တို့ကန့်ကျက်ခြင်းဆီမှာကျွန်တော်တို့ပြည်သူကျွန်တော်ဒီကစားကန့်ကျက်ခြင်းဆီမှာတခါမှလည်းပြည်သူတော့ဂျော်လည်းဂျော်ပတ်တော့ဒီနေ့ဆိုလို့ရှိရင်ဒါအများကြီးတိုးသွားတယ်ပြောလို့ရတယ်။ဘာလို့ဆိုတော့နှစ်ဝက်ထဲမှာပဲလူတရာကျော်သွားကြီးရ။အဲအဲ့လိုမျိုးဆိုတဲ့အခါကျတော့ကျွန်တော်တို့ဒီနေ့ကတော့ဒီကိစ္စပေါ်မှာလုံးဝကိုကျင်းနဲ့မကြမရှိဘူး။ကျွန်တော်တို့ခါခါပါကြားရတာကိုလည်းပြည်တယ်နော်။ဘယ်လိုကောင်းဆိုတော့ဒီကလားပြန်လာတဲ့အချိန်မျိုးဖြစ်နေကြ။အဲ့လိုမျိုးဆိုတဲ့အခါကျတော့ဒီလားပြန်လာတဲ့အချိန်မဖြစ်အောင်အဲဒီဒီစီမံခန့်ခွဲတာဒီအကာအကွယ်ပေးတာဒီပြည်သာပြည်ဆောင်ရွက်တာဒီကျွန်တော်တို့ဟိုဒီပြည်သာတာစီမံခန့်ခွဲတာကျွန်တော်တို့ဘာမှမပြရသေးဘူးဟုတ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပေးရဲ
့ဟုတ
်ပါဝင်ဆွေးနွေးပေးရဲ့ကိုစောမိုးထက်ဥတီယာသွေးဘာကမြို့နယ်ပြည်သူ့လွှတ်တော်ကိုစလဲဥတည်ဆိုးတဲ့တောထရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကောင်လူဦးနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒဲလီလိုက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဒီစီစဉ်ကိုမနေ့ဖြန်တနင်္ဂနွေမနက်ခင်းမှလည်းတလဲပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်။အစီအစဉ်လေးအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်အောင်ကတလဲပြောပြပေးပါအောင်ရှင
်။တရုတ်နိုင်ငံကဆက်သွယ်ရေးလုပ်ငန်းကြီးဖြစ်တဲ့ ZTE အပေါ်အရေးယူတင်ခတ်မှုတွေတက်ပြီးတော့ချမှတ်ရေးကြိုးပမ်းမှုတွေကို American Republican လူတော်မတ်တွေကလက်လျှော့လိုက်ပြီးဒီမနေ့ကတောက်ကြနေမှာအဲ့ဒီလိုဆုံးဖြတ်လိုက်တာကြောင့် ZTE ကုမ္ပဏီဆက်ပြီးတော့လက်ပတ်နိုင်ခွင့်ခွင့်ပြုပေးခဲ့တဲ့သမ္မတ Donald Trump အတွက်အောင်ပွဲခံဖို့ဖြစ်လာစေပါတယ်။တရုတ်ဆက်သွယ်ရေးလုပ်ငန်းကြီး ZTE ကို American တို့ပစ္စည်းတွေဝယ်ယူခွင့်ကန့်သက်ထားတဲ့ပြဌာန်းချက်ကို Republican လူတော်မတ်တွေကဆိုင်းငံ့လိုက်တာပါခင်ဗျာ။ယူကရိန်းနိုင်ငံရဲ့ကာကွယ်ရေးစီစဉ်ရေးအတွက်ဒေါ်လာ300ထောက်ပံ့ပေးသွားမယ်လို့အမေရိကန်ကာကွယ်ရေးဌာနကပြောလိုက်ပါတယ်။ဒီငွေတွေကိုလူအသက်တိုက်ရိုက်ထိခိုက်ဆုံးရှုံးစေနိုင်တဲ့အနေအထားမျိုးတွေမှာမဟုတ်တဲ့စစ်တင်တန်းတွေအကြံပေးအဖွဲ့နဲ့တပ်ဖွဲ့ဝင်တွေအသုံးပြုရမယ့်စစ်ဖက်သုံးဆောင်တွေဝယ်ယူရမှာအသုံးပြုသွားမှာဖြစ်တယ်လို့ပင်တဂွန်ကတောက်ကြနေမှာကြေညာခဲ့တာပါ။ဘယ်အချိန်မှာကူညီတွေပေးသွားမယ်ဆိုတာကိုတော့နောက်ပိုင်းမှာဆုံးဖြတ်မယ်လို့လည်းပင်တဂွန်ကပြောပါတယ်။ယူကရိန်းပိုင်ခရိုင်းမီးယားကျွန်းဆဲကိုရုရှားကသိမ်းပိုက်ခဲ့တဲ့2014ခုနှစ်လောက်ကစလို့လုံခြုံရေးဆိုင်ရာကိစ္စရပ်တွေမှာတုံ့ဆဲဖို့ယူကရိန်းနိုင်ငံကိုအမေရိကန်ကစုစုပေါင်းဒေါ်လာ100,000ကျော်ထောက်ပံ့ပေးထားပြီးဖြစ်ပါတယ်ခင်ဗျာ။လာရီနဲ့ချီတင်းမာမှုတွေဖြစ်ပွားခဲ့ရာကနေအခုခါမှာတော့အစ္စရေးနဲ့ဆက်ဆက်ပြင်းရင်းလိုက်ပြီးဖြစ်တယ်လို့ဟာမန်စပွဲကဒီကနေ့မှပြောလိုက်ပါတယ်။ဒါပေမဲ့လည်းပါလက်စတိုင်းတွေဟာတတ်မှတ်နေမြေကိုဖျက်ချော်ဖို့ကြိုးစားတာကြောင့်ဆိုပြီးဂါဇာကဟာမတ်စ်တွေရဲ့နေရာကိုအစ္စရေးတင်ကားတွေကဒီကနေ့မှပဲတိုက်ခတ်ခဲ့ပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်လေးကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်ပေးမယ်အစီအစဉ်လေးကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.